Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2016ခုနှစ်စက်တင်ဘာလ23ရက်တောက်ကြနေ့မနက်ဖြန် VOA အသံလွှင့်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမက
မြို့တပ်ပါဒီမနက်ခင်းသတင်းတွေကိုမန္တန်တာချန်နဲ့အတူချင်ညာပေးမှာပါ။ကုလသမဂ္ဂနဲ့အာဆီယံတို့ကြားဆက်ဆံမှုက၄နှစ်ပြီးခိုင်မာစွာရှိနေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကပြောကြားလိုက်ပါတယ်။မြောက်ကိုရိုလိုင်းနာပြည်နယ်ရှာလော့မြို့မှာဖြစ်ပွားခဲ့တဲ့အာဖရိကအနယ်ပေါ်အမေရိကန်မျိုးသားတို့ရဲကပြစ်ခတ်မှုတွေအငင်းပွားပွဲဖြစ်ရဗီဒီယိုကိုထုတ်ပေးဖို့အတွက်ရဲကချက်လက်ပြီးငင်းဆိုနေစေပါ။ကက်ရှမီးယားဒေသကဆန္ဒပြသူတွေကိုနှိမ်နင်းတာနဲ့ပတ်သက်ပြီးပါကစ္စတန်အစိုးရရဲ့ဝေဖန်မှုကိုအိန္ဒိယဘက်ကပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညိုရင်
အားပါပါရှင်အခုမနက်ခင်းအရင်ဆုံးနားဆင်ရမယ့်နိုင်ငံတကာသတင်းလွှာကတော့ဥရောပတလွှာမှာအချိန်တက်နေတဲ့ပြောင်းရွှေ့ဝင်ရောက်မှုစန့်ကျင်ရေးစိတ်ဓာတ်ဟာအခုနောက်ဆုံးပြင်သစ်မျိုးသားရေးဝါဒီတွေစီကူးစက်နေတာပါကြောင့်ပါလဲမြန်မာသတင်းစာမတွေထဲမှာတော့မြန်မာပြည်ထဲမှာပွဲစုနေတဲ့ဒီအိမ်ဖို့အကူမင်းကလေးနှစ်ယောက်နှင်းပန်းနှိပ်စက်ခံရမှုမှာလူအခွင့်ရေးကော်မရှင်ရဲ့ဂျားဝင်ဆောင်ရွက်ချက်တွေဟာတမတမတ်ကြာမကြာဆိုတာနဲ့ပတ်သက်လို
့လူအခွင့်ရေးကော်မရှင်ဆိုတာကလူခေရေးမတရားမျက်နှာမှုတွေမတရားပြုခြင်းမှုတွေခံရသူတွေကိစ္စတွေကိုနိုင်ငံတော်သမား
ဥပဒေကြိုးဆောင်ရှင်းနေဥအောင်သိန်းရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်။ကရင်ပြည်နယ်မဲသဘောတိုက်ပွဲကြောင့်ဥယင်ဆွန့်ခွာထွက်ပြေးရတဲ့ထောင်နဲ့ချီတဲ့လူတွေအတွက်လူမှုအသုံးဆောင်တွေကအစလိုအပ်နေတဲ့အခြေအနေကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မနန္တာချမ်းတို့ကြီးညာပါမယ်ရှင်။
မြောက်ကိုရိုလိုင်းနာပြည်နယ်ရှာလော့မြို့မှာဖြစ်ပွားခဲ့တဲ့အာဖရိကနယ်ပွားအမေရိကန်မျိုးသားတူကိုရဲကပစ်ခတ်မှုအငင်းပွားပွဲဖြစ်ရတဲ့အတွက်ဗီဒီယိုခွေကိုထုတ်ပေးဖို့တောင်းဆိုနေပေမဲ့ရဲကထုတ်မပေးပါဘူး။ဒါပေမဲ့သူ့ရဲ့မိသားစုဝင်တွေရဲ့တောင်းဆိုမှုကိုတော့လက်ရောပြီးတီးတန့်ပြသခဲ့ပါတယ်လို့ရှာလော့ထ်မက်ဂန်ဘတ်ကရဲချုပ်ကာပတ်နီကချက်တဲ့ပရင်းနေမှာသတင်းတောက်တွေကိုပြောပါတယ်။စုံစမ်းစစ်ဆေးနေမှုတွေအတွက်အရှုပ်ထွေးတွေဖြစ်လာမှာစိုးရိမ်တဲ့အတွက်ဒီဗီဒီယိုခွေကိုလူသိရှင်ကြားထုတ်ပြတာမျိုးမလုပ်နိုင်ဘူးလို့ရဲချုပ်ပတ်နီကပြောပါတယ်။ဒါပေမဲ့ဒီခွေကနေတနက်နဲ့အပြစ်ခံခဲ့ရတဲ့အရက်သားကတနက်နဲ့ချိန်ထားကြောင်းသေချာတဲ့မျက်မြင်သက်သေတော့ပြောလို့မရဘူးလို့ပြောပါတယ်။ရှာလော့မြို့မှာအင်ကာနစ်ကအသက်43နှစ်အရွယ်ကစ်လမ်မွန်စကော့ဟာကားထဲကထွက်လာစဉ်မှာတနတ်နဲ့အပြစ်ခံခဲ့ရတာပါ။သူ့မှာတနတ်ပါတယ်လို့ရဲတွေကပြောပေမဲ့သူ့မိသားစုဝင်တွေကတော့သူဟာသူ့ဖက်နေတဲ့ဆောက်ကိုကင်ထားတာလို့ပြောပါတယ်။အခုလိုပြတ်တက်ခဲ့တဲ့အပေါ်မချင်တဲ့သူတွေကဆန္ဒပြရကနေမြောက်ကိုရိုလိုင်းနာပြည်နယ်ကအုပ်ချုပ်ရေးမှူးကရှာလော့မြို့မှာအရေးပေါ်အခြေအနေထုတ်ပြန်လိုက်ပြီးပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့တွေကိုလည်းမြို့မှာချထားလိုက်ပါတယ်။ဆန္ဒပြပွဲတွေဟာအစကနဦးမှာငင်းငင်းချင်းချင်းရှိပေမဲ့နောက်ပိုင်းမှာရုံရင်းဆန်ကအခြေအနေတွေကိုပြောင်းသွားပြီးအဓိကရင်းငင်းငင်းရဲတွေနဲ့ဆန္ဒပြသူတွေကြားထိတ်တိုက်တွေ့တာတွေဖြစ်ခဲ့ပါတယ်။ရဲတွေကမျက်ရည်ဘုံတွေပစ်ပြီးလူစုခွဲဖို့ကြိုးစားခဲ့တာပါ။ဆိုင်ပရင်းပေါက်တွေကိုလူတချို့ကရိုက်ခွဲတယ်လို့ရန်ပေါ်မှာမိရှို့တာတွေလည်းရှိခဲ့ပါတယ်။ဆန္ဒပြပွဲတွေဆက်ဖြစ်ခဲ့တဲ့အင်ကာညတုန်းကရဲတပ်ဖွဲ့ဝင်16ဦးပါဝင်လူ24ယောက်လောက်ဒဏ်ရာရခဲ့တာပါ။
ဆီးရီးယားနိုင်ငံမှာကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးရင်နှင်းကိုလေကြောင်းကတိုက်ခိုက်မှုတွေရုရှားနိုင်ငံမှာပြည်ဝတာဝန်ရှိတဲ့အကြောင်းအမေရိကန်ထိပ်တန်းစစ်ရာရှိတဦးကပြောဆိုလိုက်သလိုဆီးရီးယားပြည်ပခါမှာရုရှားနဲ့ထောက်လန်းရေးဆိုင်ရာသတင်းအချက်လက်တွေဖလှယ်တာမျိုးမလုပ်ချင်ဘူးလို့လည်းပြောဆိုလိုက်ပါတယ်။တိုက်ခိုက်မှုဖြစ်ပွားခြင်းကဒေသရင်းမှာရုရှားလေရင်နှစ်ဆင့်ရှိနေတဲ့အကြောင်းအမေရိကန်ပူးတွက်စစ်ဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖို့ကအထက်လွတ်တော်လက်နက်ကင်တပ်ဖွဲ့များဆိုင်ရာကော်မတီရှင်းမောက်မှာကြာတာပရင်းတွေကထွက်ဆိုခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုဟာရုရှားလက်ချက်ဆိုတာကိုအတိအကျမပြောနိုင်ပေမဲ့ရုရှားဓမ္မမဟုတ်ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရရဲ့လက်ချက်ဖြစ်တာကြောင့်တနင်္လာနေ့ကထရက်ကာ18စီးပျက်စီးသွားခဲ့တဲ့အလက်ပိုမျိုးနီးကတိုက်ခိုက်မှုမှာရုရှားကတာဝန်ရှိတယ်လို့လည်းပြောဆိုခဲ့ပါတယ်။ဆီးရီးယားနဲ့ရုရှားကတော့ဒီတိုက်ခိုက်မှုဟာသူတို့နဲ့မပတ်သက်ဘူးလို့ညင်းဆိုထားတာဖြစ်ပါတယ်။ဆီးရီးယားမှာပြစ်ခတ်ရစဲနိုင်ရေးအမေရိကန်နဲ့ရုရှားတို့ရဲ့ပူးတွဲကြိုးပမ်းမှုတွေမှာအောင်မြင်မှုမရခဲ့ဘူးဆိုရင်ထောက်လန်းရေးသတင်းအချက်လက်တွေကိုရုရှားနဲ့ဖလှယ်တာဟာကောင်းတဲ့စိတ်ကူးဖြစ်လိမ့်မယ်လို့သူမယုံကြည်တဲ့အကြောင်းလဲဗိုလ်ချုပ်ကြီးဒန်ဖို့ကပြောဆိုခဲ့ပါတယ်။ကြားနာပွဲကိုကာကွယ်ရေးဝန်ကြီးအက်ရှ်ကာတာလည်းလာရောက်ထွက်ဆိုခဲ့ပြီးတော့ကော်မတီဥက္ကဋ္ဌဖြစ်တဲ့ Republican Party ရဲ့ Arizona ပြည်နယ်ထက်လွတ်တော်မှာ John McCain ကသမ္မတ Obama အဆိုရရဲ့ဆောင်ရွက်မှုတွေပေါ်ပြင်းပြင်းထန်ထန်ဝေဖန်သွားခဲ့ပါတယ်။
လာပေါင်းများစွာခက်ခက်ခဲခဲဆစ်ဆန်နှိမ့်နှိမ့်ပြနေမှာအာဖဂန်ညီညွတ်ရေးအစိုးရနဲ့နိုင်ငံတွင်းကဒုတိယအကြီးဆုံးလက်နက်ကိုင်အုပ်စုတို့ကြားယာယီငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ကြပါပြီ။ဒီအုပ်စုကိုစစ်ရာဇဝတ်မှုတွေလူခွင့်ချုပ်ဖောက်မှုတွေကျူးလွန်ထားတဲ့တမိုင်းကြောင်းရှိသူဝရန်ဘေးစစ်ကောင်းဆောင်တို့ကနေဦးဆောင်လာပါစစ်တမ်းတက်နေတဲ့အာဖဂန်နိုင်ငံရင်ဆိုင်နေတဲ့လုံခြုံရေးဆိုင်ရာစိန်ခေါ်ချက်တွေပြည့်ရော့သွားမလားဆိုတဲ့မျှော်လင့်ချက်တွေရှိလာတဲ့ချိန်မှာပဲ HRG အဖွဲ့နဲ့အာဖဂန်အစိုးရတို့ကြားတမိုင်းဝင်စာချုပ်ကိုချက်တပရင်းနေမှာလက်မှတ်ရေးထိုးလိုက်တာပါတာလီဘန်တွေနဲ့အတူတွဲပြီးတိုက်နေတဲ့တခြားသဘုံအုပ်စုတွေငြိမ်းချမ်းရေးလုပ်ငန်းရှင်တွေပါလာဖို့အတွက်တွန်းအားဖြစ်စေမယ်လို့လည်းမျှော်လင့်ထားကြပါတယ်နောက်ထပ်တစ်ခုနဲ့မှာအမေရိကန်ဦးဆောင်တဲ့စီးရင်ညွန်မောင်းအဖွဲ့ကတာလီဘန်တွေကိုဖျောက်ချခဲ့ပြီးတဲ့နောက်မှာတာလီဘန်တွေနဲ့ဆစ်ဖြစ်နေတာမှာ15နှစ်တွင်းဒီသဘောတူညီရေးဟာပမာဆုံးရရှိခဲ့တာဖြစ်ပါတယ် His Islamic အဖွဲ့ကိုတက်တန်းရံသဘုံတက်မှုတဦးဖြစ်သူ Gulbuddin Hakmata ကဦးဆောင်လာဖြစ်ပြီးသူ့ဖွဲ့ရ1980ပြည့်နှစ်တွေတုန်းကဆိုဗီယက်ပြည်ထောင်စုကိုဆန့်ကျင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်နောက်ပိုင်းမှာတော့1990ပြည့်နှစ်တွေအတွင်းရရဆက်ဆက်တိုက်ခိုက်ကြတဲ့ပြည်တွင်းစစ်ပွဲမှာအာဖဂန်နစ္စတန်ကိုထိန်းချုပ်ခွင့်ရဖို့အတွက်တာလီဘန်တွေကိုဆက်ပြီးတိုက်ခိုက်ခဲ့တာပါအာဖဂန်အမျိုးသားလုံခြုံရေးအကြံပေးအဖွဲ့နဲ့ဆေးဆက်ညှဉ်းနှိုင်းမှုတို့လက်မှတ်ရေးထိုးကြတဲ့အခမ်းအနားကိုရုတ်တံကနေတနင်္ဂနွေလုံးကိုထုတ်လွှင့်ပြသခဲ့ပါတယ်
။ကုလသမဂ္ဂအထွေထွေညီလာခံအတွင်းမိန့်ခွန်းပြောကြရမှာအီရန်သမ္မတဟာဆန်ရိုဟာနီကအမေရိကန်အနေနဲ့တမိုင်းဝင်နျူကလ ியர் သဘောတူညီချက်ကိုအကောင့်ထဲဖော်နိုင်အောင်ဆက်လက်ကြိုးပမ်းဖို့တိုက်တွန်းသွားခဲ့တယ်လို့ဒေတာရင်းမှာဆော်ရီအာရေဗီယာနိုင်ငံကလှုံ့ဆော်နေတဲ့ကိစ္စတွေအပေါ်ကိုလည်းဝေဖန်သွားပါတယ်။နျူကလ ியர் ဆိုင်ရာပူပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုအကောင့်ထဲဖော်ဖို့လွန်ခဲ့တဲ့လတွေအတွင်းအမေရိကန်ဘက်ကပြက်ကွက်နေတာဟာအာနေတဲ့ချင်းကမှုတစ်ခုအသွင်ဆောင်နေပြီးတော့အ мян ဆုံးအတိပြုလက်ခံပေးတဲ့နယ်လို့လည်းနိုင်ငံတကာခေါင်းဆောင်တွေတက်ရောက်လာကြတဲ့နှစ်ပတ်လည်ထွေထွေညီလာခံမှာအီရန်သမ္မတကပြောကြားခဲ့တာဖြစ်ပါတယ်နိုင်ငံတကာဗန်လုပ်ငန်းတွေကအီရန်နိုင်ငံနဲ့အလုပ်လုပ်ဖို့ရှောင်ရှားနေကြတဲ့အပေါ်မှာလည်းအီရန်နိုင်ငံကစိတ်ပြက်လက်ပြက်ဖြစ်နေပါတယ်ပြီးခဲ့တဲ့ဧပြီလတွင်အမေရိကန်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်အပေါ်မကျေနပ်ကြောင်းကိုလည်းအီရန်သမ္မတကပြောဆိုသွားခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှထိန်းချုပ်ထားတဲ့အီရန်နိုင်ငံရဲ့ပိုင်ဆိုင်မှုတွေတဲကဒေါ်လာတန်း 2,000 နီးပါးကို1983ခုနှစ်မှာလက်ဗရွန်နိုင်ငံကအမေရိကန်မရိန်းတပ်ဖွဲ့တွေရဲ့စစ်တမ်းလျားတွေကိုဘုံခွဲတိုက်ခိုက်မှုနဲ့အီရန်နိုင်ငံရဲ့လက်ချက်လိုအပြစ်ဖို့ထားတဲ့တခြားတိုက်ခိုက်မှုတွေမှာထိခိုက်သေဆုံးခဲ့ကြရတဲ့အမေရိကန်တွေရဲ့မိသားစုဝင်တွေကိုပေးအပ်ဖို့တရားရုံးကဆုံးဖြတ်ခဲ့တာဖြစ်ပါတယ်
UAE American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘဝမှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကုလသမဂ္ဂနဲ့အာဆီယံတို့ကြားဆက်ဆံမှုဟာလင်းနေပြီးခိုင်မာစွာရှိနေတယ်လို့ကုလသမဂ္ဂအတွင်းအမှုချုပ် Mr. Ban Ki-moon ကစက်တင်ဘာလ22ရက်ကြာသပတေးနေ့မှာကျင်းပတဲ့အာဆီယံကုလသမဂ္ဂဝန်ကြီးများအဆင့်အစည်းအဝေးအဖွဲ့မေကွန်မှာပြောကြားလိုက်ပါတယ်။အာဆီယံတိုင်းဝိုင်းဟာငြိမ်းချမ်းရေးနဲ့လုံခြုံရေးကိစ္စရပ်တွေသဘာဝဘေးဒဏ်ခံရမှုစီမံခန့်ခွဲမှုအပါအဝင်ကိစ္စရပ်အတော်များများမှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေအတွက်လည်းဂုဏ်ပြုခဲ့ပါတယ်။အာဆီယံဒေသရင်းမှာအဖွဲ့ပေါင်းစုံပါဝင်တဲ့ငြိမ်းချမ်းရေးလုပ်ငန်းရှင်တွေစတင်ပြီးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံတွေကိုလည်းကုလသမဂ္ဂအတွင်းအမှုချုပ်ကကြိုဆိုလိုက်ပါတယ်။ကုလသမဂ္ဂငြိမ်းချမ်းရေးလုပ်ငန်းတွေအတွက်အာဆီယံဒေသကနေတက်သားငြိမ်းချမ်းရေးတက်သား 4,500 ကျော်ပေးပို့ခဲ့တာနဲ့ကုလသမဂ္ဂမှာအာဆီယံရဲ့အခမ်းအနားပိုးပြီးများပြားကြီးထွားလာတာအတွက်လည်းကြိုဆိုလိုက်ပါတယ်။2018ခုနှစ်ဟာအာဆီယံအဖွဲ့ရဲ့နှစ်50ပြည့်နှစ်ဖြစ်ပြီးရာစုနှစ်ဝက်လောက်ရှင်သန်ရပ်တည်ခဲ့တဲ့အာဆီယံအဖွဲ့အစည်းဟာငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ကျေဝရေးအတွက်ဆောင်ရွက်နေတာဟာအာဆီယံဒေသအတွင်းအတွက်တာမကတကဘာလုံးအတွက်ပါအားကျစေပါတယ်လို့ကုလသမဂ္ဂအတွင်းအမှုချုပ်ကပြောကြားခဲ့ပါတယ်။
ပါလက်စတိုင်းသမ္မတမမ်မုစ်အဘတ်စ်ကကြာသပတေးနေ့ကကုလသမဂ္ဂထွေထွေညီလာခံအတွင်းပြောကြားရာမှာတင်ပိုက်ထားတဲ့အနောက်ဘက်ကမ်းမြောင်ဒေသမှာအစ္စရေးတို့ရဲ့အခြေချနေထိုင်မှုတွေတိုးချဲ့နေတာဟာအိမ်နီးချင်းအာရဗ်နိုင်ငံတွေနဲ့ကာလကြာရှည်ဖြစ်ပွားနေတဲ့ပြဿနာကိုပြည်လဲစေမဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ရေးမျှော်လင့်ချက်တွေကိုဖျက်ဆီးရာရောက်တယ်လို့ပြောဆိုလိုက်ပါတယ်။1968ခုနှစ်မှာသတ်မှတ်ခဲ့တဲ့နယ်နိမိတ်တစ်လျှောက်အစ္စရေးကအခြေချနေထိုင်မှုတွေတိုးချဲ့ဖို့ကြိုးပမ်းနေတာတွေဟာနှစ်နိုင်ငံအတူနေထိုင်ရေးဖြစ်ရှင်းချက်တွေအတွက်ကြံနေသေးတဲ့အလားအလာတွေကိုဖျက်ဆီးပစ်လိုက်မယ်လို့ပါလက်စတိုင်းသမ္မတကပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်ကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကပယ်ချလိုက်ပြီးတော့နောက်ဆုံးသဘောတူညီချက်အတွက်ဆွေးနွေးဖို့အသင့်ရှိနေပေမဲ့တခုတည်းသောဂျူးနိုင်ငံတော်ဖြစ်တဲ့အစ္စရေးရဲ့အခွင့်အရေးကိုတော့စစ်ဆက်အလျှော့ပေးနိုင်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်က Israel Parliament မှာ Palestine ဝန်ကြီးချုပ်ကိုစကားပြောဖို့ဖိတ်ကြားခဲ့တယ်လို့အပြန်အလှန်အနေနဲ့ Palestine လွှတ်တော်မှာသူဓာတ်ရိုက်စကားပြောကြားခြင်းတယ်လို့လည်းကန့်လန့်ထားပါတယ်။အရင်တုန်းကအလားတူကန့်လန့်ချက်မျိုးတွေကို Palestine တွေဘက်ကပယ်ချခဲ့ပြီးတော့ Israel ဝန်ကြီးချုပ်ရဲ့သဘောထားပြင်းထန်တဲ့ရည်တည်ချက်တွေဟာဆွေးနွေးဖို့မဖြစ်နိုင်ဘူးလို့လည်းပြောဆိုခဲ့ပူပါတယ်။
ကက်ရှမီးယားဒေသကဆန္ဒပြသူတွေကိုနှိမ်နှင်နာနဲ့ပတ်သက်ပြီးပါကစ္စတန်အစိုးရရဲ့ဝေဖန်မှုကိုအိန္ဒိယကပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပြီးပါကစ္စတန်ကိုမှတ်တမ်းတင်ရမယ်အကြမ်းဖက်နိုင်ငံတစ်နိုင်ငံလို့ခေါ်ဆိုလိုက်ပါတယ်။ကက်ရှမီးယားဒေသမှာဥပဒေမဲ့တပ်ဖြတ်မှုတွေနဲ့အကြမ်းဖက်တပ်ဖြတ်မှုကျူးလွန်သူတွေကိုအပြစ်ပေးနိုင်အောင်တရားစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့အတွက်ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရစ်ကဗုဒ္ဓဘူးနဲ့ကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းပြောကြားရမှာတောင်းဆိုလိုက်တာပါ။ကုလသမဂ္ဂဆိုင်ရာအိန္ဒိယသံမကြီးအီနမ်ဖဂမ်ဘရာကတော့ပါကစ္စတန်ဝန်ကြီးချုပ်ရဲ့မိန့်ခွန်းဟာမယိုးသားတဲ့မိန့်ခွန်းဖြစ်ကြောင်းပြောကြားလိုက်ပြီးအိန္ဒိယနိုင်ငံကပါကစ္စတန်ကိုအကြမ်းဖက်နိုင်ငံတနိုင်ငံဖြစ်နေရှုမြင်ကြောင်းနဲ့ပါကစ္စတန်ဟာနိုင်ငံတကာကပေးတဲ့ဒေါ်လာဘီလျံနဲ့ချီတဲ့အကူငွေတွေကအများစုကိုအကြမ်းဖက်ဖွဲ့တွေအတွက်သင်တန်းပေးမှုတွေငွေကြေးထောက်ပံ့မှုတွေနဲ့ပံ့ပိုးပေးနေတယ်လို့ပြောကြားလိုက်တာပါ။တနင်္လာနေ့ကကက်ရှမီးယားမှာရှိတဲ့အိန္ဒိယစစ်အခြေစိုက်စခန်းကိုလက်နက်ကင်တွေရဲ့ဝင်ရောက်တိုက်ခိုက်မှုကြောင့်စစ်သား18ဦးသေဆုံးခဲ့တဲ့ဖြစ်ရတဲ့ပါကစ္စတန်ကိုဂမ်ဘာကအပြစ်တင်ခဲ့ပါတယ်။ဒါပြန်လူသိများတဲ့အကြမ်းဖက်ဖွဲ့စည်းတစ်ခုဖြစ်တဲ့ Hezbollah Mujahideen အဖွဲ့တပ်မှုလို့သူကိုယ်သူကြေညာထားသူကိုဝန်ကြီးချုပ် Sheriff ကထောက်ပံ့မှုပေးတဲ့အတွက်လည်းဝေဖန်လိုက်ပါတယ
်။ဒါကြောင့်နေမနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မနန္တာချန်တို့ကြေညာပေးခဲ့တာပါ။အခုနိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်နဲ့စပါမယ်ရှင်။ဥရောပတလွှာအရှိန်တက်လာနေတဲ့ရွှေပြောင်းဝေရောက်မှုစန့်ကျင်ရေးစိတ်ဓာတ်ဟာအခုနောက်ဆုံးပြင်သစ်အမျိုးသားရေးဝါဒီတွေစီမှာကူးစက်နေပါတယ်။ VOA ဥရောပသတင်းတောက် Luis Ramirez ကပါရီမြို့တော်အနီးချတ်မြို့ကနေသတင်းပေးပို့ထားတာကိုဦးကျော်စံသားကပြောပြပေးပါမယ်ရှင်
။ဒီချတ်မြို့ဆီအောင်ဖျားကြောင်ရဲ့မှန်တင်နေလို့ပါပဲ။ပြင်သစ်နိုင်ငံမှာလည်းလူမျိုးအသွေးရောင်တွေစုံလင်လှပါတယ်။ဒီနေ့ဘုံမှာဆိုရင်ရွှေပြောင်းအလို့သမားတွေအများစုဟာမွတ်စလင်နိုင်ငံတွေကလာရောက်ကြတာဖြစ်ပြီးသူတို့ရဲ့မိဘတွေကိုဈေးပေါ်တဲ့လူသားတွေအဖြစ်ပြင်သစ်ကလက်ခံထားရတာပါ။အခုတော့ Islamic အကြမ်းဖက်တိုက်ခိုက်မှုတွေတစ်သီးတန်းကြီးဖြစ်လာပြီးတဲ့နောက်သူတို့နဲ့ပတ်သက်တဲ့စိုးရင်တန်းလက်မခံလိုတဲ့အသံတွေကြားလာရပါပြီ။ Polat Bensu ဟာ Cut မျိုးနွယ်ဖြစ်ပါတယ
်။ Afraid that the angry crowd will hit us. Now I go to a cafe and people
will. ဒါကထွက်နေတဲ့အစွန်းရောက်တွေရိုက်မှာကိုကျွန်တော်စိုးရိမ်ပါတယ်။အခုကျွန်တော် coffee ဆိုင်သွားတာလူတွေကြည့်နေပုံကတမျိုးကြီးပါပဲ။ကျွန်တော်က Cut မိဘနှစ်ပါးကမွေးတာပါ။ဘာသာရေးနဲ့ဘာမှမဆိုင်ပါဘူး။ဒါပေမဲ့ပြင်သစ်မှာသတင်းတွေ TV တွေနိုင်ငံရေးတွေအကုန်လုံးနိုင်ငံသားစန့်ကျင်ရေးဘက်ကိုလုံးဝပြောင်းလဲသွားခဲ့ပါပြီ
။အကြမ်းဖက်တိုက်ခိုက်မှုတွေအပြီးရွှေပြောင်းအခြေချသူတွေအပေါ်အထူးသဖြင့်မွတ်စလင်တွေအပေါ်စန့်ကျင်မှုဟာမရီလပန်ဦးဆောင်တဲ့ National Front လို့ခေါ်တဲ့အမျိုးသားတပ်ဦးပါတီကိုထောက်ခံသူတွေအကြမ်းမှာပုံမူတွင်ကျလာပါတယ်။ Francis Nazidi ဟာ National Front အဖွဲ့ဝင်သူဖြစ်ပါတယ
်။ Marine Le Pen has had a constant message that one cannot say has been anything but clear.
Marine Le Pen ကအင်မတန်ပြတ်သားတဲ့စကားတစ်ခုကိုအမြဲပြောပါတယ်။လူဝင်မှုကိစ္စကိုပြင်းပြင်းထန်ထန်ထိန်းချုပ်ရမယ်၊နေဆက်တွေကိုပြန်လည်ထိန်းချုပ်နိုင်ရမယ်၊ကဆိုးကြီးစိုက်စီခဲ့တဲ့ Schengen Zone ကိုဆွန့်လွှတ်ရမယ်ဆိုတာပဲဖြစ်ပါတယ်။ဒီလိုဥရောပက Schengen လိုနေဆက်ဖွင့်ထားတာမျိုးဆန့်ကျင်တဲ့ပြင်သစ် National Front လိုအမျိုးသားရေးဝါဒီတွေကိုရေကြားမြေကြားမှာလည်းတွေ့နိုင်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရခဲ့ရင်ပြင်သစ်မှာလည်းလူဝင်မှုဆန့်ကျင်တဲ့လူပြင်းကြိုက်နိုင်ငံရေးသမားတွေပိုအားတက်လာနိုင်တယ်လို့ပြင်သစ်နိုင်ငံတဟွန်းစီပြောင်းရွှေ့အခြေချမွတ်စလင်တွေကဆိုကြပါတယ်။အမတ်လူထဖီဟာမွတ်စလင်ဘာသာဝင်တူဖြစ်ပါတယ်
။ It'll create more
racism and it'll create problems in America.
ဒါဟာလူမျိုးရေးခွဲခြားမှုပိုဖြစ်စေပါလိမ့်မယ်။အမေရိကမှာရောပြင်သစ်မှာပါပြဿနာတွေပိုများလာမယ်။ National Front ကတော့ပြင်သစ်မှာထောက်ခံမှုပိုရမှာပါပဲ။ထရမ့်နိုင်တာကြီးပြီးငါတို့ရောသူတို့လိုဘာကြောင့်မလုပ်နိုင်ရမှာလဲလို့ပြင်သစ်တွေကတွေးလာကြပါလိမ့်မယ်
။ဒါပေမဲ့ဒီအမြင်ကိုရွှေပြောင်းအခြေချမွတ်စလင်တိုင်းသဘောတူကြတာတော့မဟုတ်ပါဘူး။ Algerian မျိုးနွယ်ကစဉ်သက်လာသူအစီစာဒတ်ကြီးကတော့ဒါမဟုတ်ပါဘူးသူအဲ့လိုမလုပ်ပါဘူးလို့ဆိုရတယ်။ပြင်သစ်နိုင်ငံကျန်ဒီသားတချို့မှလည်းမွတ်စလင်ပြောင်းရွှေ့နေထိုင်တဲ့အခြေချကိစ္စဟာအကဲဆက်နေပါတယ်။ဒါကတော့နိုဝင်ဘာလကပါရီမှာတိုက်ခိုက်ခဲ့သူတွေနေထိုင်တဲ့မြို့ပါ။အနေကြလာသူတချို့ကတော့ဒီနိုဝင်ဘာတိုက်ခိုက်မှုကြောင့်မွတ်စလင်အင်ဒီဂျင်တွေပေါ့အမြင်မပြောင်းဘူးလို့ဆိုကြပါတယ်။ Patrick Lauren ဟာ Chad မြို့မှာအနေကြတဲ့လူတူဖြစ်ပါတယ
်။ Me, I'm not a racist. A Muslim is a Muslim. Christian is a Christian. We do not have the same point of view.
ကျွန်တော်ကတော့လူမျိုးခွဲခြားရေးဝါဒီမဟုတ်ပါဘူး။မွတ်စလင်လည်းမွတ်စလင်ပဲ၊ခရစ်ယာန်လည်းခရစ်ယာန်ပဲ။ကိုယ်ယူနဲ့ကိုယ်ရှိကြမှာပါပဲ။ဒါပေမဲ့တယောက်ကိုတယောက်လေးစားရမယ်။အဲဒါဆိုရင်တကဘာလုံးအဆင်ပြေသွားပါလိမ့်မယ်။ခက်တာကလူတိုင်းဒီလိုမတွေ့ရတာဖြစ်ပါတယ်။ပြင်သစ်ကမွတ်စလင်တွေဘယ်သူမှဒေါ်နယ်ထရမ့်ကိုမထောက်ခံကြပေမဲ့သူ့ရဲ့ပြိုင်ဘက်ကိုလည်းကြိုက်သူအင်မတန်နဲပါတယ်။ let's see American so I see line saying muwara atwa Hillary Clinton go apit tinya ba de thuro look khae de win yaw swa phae ye muwara chang ajan phae tama ri pu mo thwet paw la de lo su ni ya yang ba khnya
အင်အကူလောက်သားမင်္ဂလိငယ်တွေကိုအင်ရှင်တွေကနှိမ့်ဆက်ညှဉ်းပန်းပြီးလားစာမပေးဘဲနှစ်အတော်ကြာခိုင်းစေခဲ့တဲ့ဖြစ်ရတဲ့ပတ်သက်လို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကဖြေရှင်းလုပ်ဆောင်တဲ့အပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုမြင်ကြပါသလဲ။ရဲတပ်ဖွဲ့ကရောဒီဖြစ်ရကိုအသိအချာစနစ်တကျကင်တွယ်ခဲ့တယ်လို့မြင်ပါသလား။အခုလာမယ့်စနေညတရားလေးလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြရတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOA ဖုန်းနံပါတ်က1-239-382-999 email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဒေါ်လာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA ရဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုအင်ကာနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။စနေနေ့ညဓာတ်ရိုက်လေလိုင်းဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ရန်ကုန်တိုင်းဒေသကြီးကြောက်တရားမြို့နယ်အင်းဝအချုပ်ဆိုင်ကအင်အကူမင်းကလေးနှစ်ဦးကိုနှိပ်စက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်အပါအဝင်မြို့နယ်အတွင်းကလေးတငယ်တွေပေါ်မှာနှိမ့်ပတ်နှိပ်စက်မှုတွေကိုနိုင်ငံတော်သမ္မတရုံးကနေအလေးထားစောင့်ကြည့်နေတဲ့အကြောင်းမနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။ဒီတော့တွင်မှာပဲအင်အကူမင်းကလေးတွေနှိပ်စက်ခံရတဲ့အမှုမှာဂျားကနေညှိနှိုင်းဆောင်ရွက်ပေးခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မတီရဲ့ကော်မရှင်ရဲ့လှုပ်ရဟာဥပဒေကိုချိုးဖောက်တဲ့လှုပ်ရဖြစ်လို့အရေးယူတယ်လားဒါမှမဟုတ်ကော်မရှင်အဖွဲ့ဝင်တွေဘက်ကပြဋ္ဌာန်းချက်တွေအတိုင်းဆောင်ရွက်တာပါလို့ဆိုလာတဲ့အတွက်ဒီကော်မရှင်ရဲ့ပြဋ္ဌာန်းချက်တွေကိုပဲပြင်ဆင်တင်သလားစတဲ့မေးခွန်းတွေလည်းထပ်ပေါ်နေပါတယ်မတ်အင်ဂျင်နိုင်ကအပြည့်အစုံတင်ဆက်ပေးမှာပါရှင
်ဒီအခြေအနေနဲ့ပတ်သက်လို့ဥပဒေပညာရှင်လည်းဖြစ်အမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးအောင်သိန်းက VOA ကိုအခုလိုပြောပြပါတယ
်လူ့ခွင့်ရေးကော်မရှင်ဆိုတာကလူ့ခွင့်ရေးမတရားမျက်နှာမှုတွေမတရားပြုကျင့်မှုတွေခံရတဲ့ကိစ္စတွေကိုနိုင်ငံတော်သမ္မတနဲ့ဒီအဖွဲ့အစည်းအနာပိုင်းအဖွဲ့အစည်းအစဉ်တို့ကတင်ပြအစီရင်ခံပြီးပြောရမှာပဲကြံပေးရမှာပဲပေါ့နော်အခုကိစ္စကလေးလေးရဲ့ဖြစ်တော်မှုဟာအင်မတန်မှအကြီးကျယ်ကြီးဆိုးရဲ့ကိစ္စကြီးဖြစ်တယ်ပေါ့နော်အဲ့ဒါကိုကော်မရှင်ကအရှင်းလေးဆောင်ရွက်ပေးပါတယ်ဆိုုံနဲ့လုံလောက်မယ်လို့ကျွန်တော်မထင်ဘူးသူဥပဒေရလဲဒီလောက်ထိရာဇဝမှုကျွလွန်လောက်တဲ့ပြစ်မှုပေါ်ပေါက်နေတာကိုရှင်းနိုင်ပေးပိုင်권လည်းသူ့မှာမရှိဘူး။နော်သူ့ဟာရှင်းနိုင်ပေးပိုင်권ဆိုတာအခြားခြားသောပြဿနာများတွေနဲ့မတူဘူးအခုဟာ။အဲ့တော့အဲ့ဒါကိုကျွန်တော်ကဆန္ဒမူလာထားပြီးပြောမှဆိုရင်ကော်မရှင်ရဲ့ဆောင်ရွက်ချက်ဟာကျွန်တော်တို့ကတရားမျှတမှန်ကန်တဲ့ဆောင်ရွက်မှုလို့နော်သူ့လူပိုင်권ပေးရပုံနဲ့ကျော်လွန်ပြီးဆောင်ရွက်တယ်လို့ပဲကျွန်တော်တို့ကအဲ့လိုမြင်တယ်
ဒါဆိုရင်ဒီလူ့ခွင့်ရေးကော်မရှင်ဘက်ကရောသူတို့ရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့တောင်းပန်နိုင်ဖို့အလားအလာရှိနိုင်မလားရှင်
။ဒီအားကတော့ဒီအဖွဲ့အစည်းတွေကကျွန်တော်တို့ပြီးရတဲ့အစဉ်လာကြည့်တော့တောင်းပန်လေဆိုတဲ့စကားလုံးတွေသို့3-3%မရှိဘူးပေါ့ဗျာ။ဒါပေမဲ့လွတ်လပ်တဲ့ကော်မရှင်တွေကမိမိအမှားကိုမိမှားပါတယ်လို့ပြောလို့ပြည်သူလူထုကလက်ခံကျင်နိုင်ရင်တော့ဒီကော်မရှင်ကအပြစ်သားဆက်ရှိပေါ့ဗျာတကယ်လို့ဝန်ခံမှုတောင်းပန်မှုဝင်လေးတယ်ဆိုရင်တော့ဘာပြောပြိခါရှိသွားနဲ့မိမိဘလို့ဆောင်ရတဲ့လဲဆိုတာကိုယ်လမ်းကိုကိုယ်ယူရင်းလို့ကျွန်တော်အဲ့လိုမြင်ပါတယ
်ကလေးတငယ်တွေအပေါ်နှိမ့်ဆက်ခံရမှုကိုစုံစမ်းစောင့်ကြည့်နေပြီးအစီရင်ခံစာရေးသားနေသူလည်းဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုသုတေသနလမ်းညွှန်အဖွဲ့အတွေ့မှုကိုမျိုးရန်အောင်တင်ကတော့အမျိုးသားလူ့ခွင့်ရေးကော်မရှင်ကိုအရေးယူတင်တယ်လို့မြင်ကြောင်းပြောပါတယ်
မတော်လို့ဆိုဒီကိစ္စကရာဇဝမှုဖြစ်နေလို့ပါပဲ။ရာဇဝမှုကိုတိလျက်နဲ့ထိန်ချန်ထားခြင်းတပိုင်း
။ဒါ့အပြင်အရင်သမရဦးသိန်းစိန်လက်ထက်ကပြဋ္ဌာန်းခဲ့တဲ့လူ့ခွင့်ရေးကော်မရှင်ရဲ့အားနည်းချက်တွေကိုလည်းပြင်ဆင်ရမှာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်တွေရဲ့နောက်ခံသမိုင်းကြောင်းတွေအရလည်းကော်မရှင်ကိုပြန်ပြီးဖွဲ့စည်းတင်တယ်လို့ကိုမျိုးရန်အောင်သိန်းကဆိုပါတယ်
။ပြောရင်တော့အကျဉ်းထောင်အကျိုးသိမ်းခြင်းချုပ်ပေါ်ဥဆုံးဝင်ပေါ့ဗျာနော်။ပုဂ္ဂိုလ်ရေးညာကျွန်တော်ပြောမယ်ဆိုရင်ကျွန်တော်ကိစ္စကူပေးခဲ့တဲ့သူဗျာ။ကျွန်တော်တောင်းတမှာအပိုင်းချစ်တော့စီမကူပေးလို့ကျွန်တော်မြင်ကျင်လည်းအချင်းချင်းတော့ပြီးတော့တကားပြောပြဆုပေးပြီးတော့ကျွန်တော်မြို့ငောင်းငင်းလုပ်ခဲ့တဲ့ပုဂ္ဂိုလ်ပြအဲလိုပုဂ္ဂိုလ်မျိုးလူ့ခွင့်ရေးကော်မရှင်မှာပါနေရတဲ့သူစံပွဲကောင်းတော့ဗျာတော့ကျွန်တော်စစ်စစ်နဲ့ဆက်မှာဒီပုဂ္ဂိုလ်အနေနဲ့ကျွန်တော်မျိုးစံမျိုးပေါ့နော်လူ့ခွင့်ရေးကိုခံစားချက်နဲ့နားလည်လူမျိုးပေါ့
မနေ့က ထုတ်ပြန်တဲ့ သမရရုံးရဲ့ ကြေညာချက်မှာလေ အခုလို ကလေးတငယ်တွေကို နှင်းပန်း နှိပ်စက်တဲ့ အေဝအ အချုပ်ဆိုင် ပိုင်ရှင် မိသားစုရဲ့ ကျူးလွန်မှုနဲ့ ပတ်သက်လို့ ကြောက်တရားမြို့နယ် ရဲစခန်းက အရေးယူ ဆောင်ရွက်ခဲ့ပုံကို ပြန်ပြီးစစ်ဆေးဖို့ ပြည်ထောင်စုဝန်ကြီးဌာနကို ညွှန်ကြားထားသလို ညှိနှိုင်းဆောင်ရွက်ပေးခဲ့တဲ့ အမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့ လုပ်ရက်ကိုလည်း လေ့လာနေကြောင်း ဖော်ပြထားပါတယ်။ဆယ်ကျော်သက်အရွယ်မင်းကလေးနှစ်ဦးဖြစ်တဲ့မဆန်းကေခိုင်နဲ့မတ်သစင်တို့အပေါ်9နှစ်နီးပါးညှဉ်းပန်းနှိပ်စက်ခဲ့တယ်ဆိုတဲ့အင်းဝအချုပ်ဆိုင်ပိုင်ရှင်မိသားစုရဲ့လုပ်ရက်ကိုလွန်ခဲ့တဲ့3လလကရန်ကုန်အခြေစိုက်မြန်မာနောင်းသတင်းဌာနအက်ဒီတာကိုဆွေဝင်းကနေစတင်စုံစမ်းသိရှိခဲ့တာပါ။
ညှဉ်းပန်းနှိပ်စက်ခံရတဲ့မင်းကလေးနှစ်ဦးနဲ့ပတ်သက်လို့လေအင်းဝအချုပ်ဆိုင်ပိုင်ရှင်မိသားစုကိုဥပဒေကြောင့်အရတရားစွဲထားကြောင်းလူမှုကယ်ဆယ်ရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောဆိုထားပါတယ်ရှင်။မအင်ဂျင်နိုင်ပြောပြခဲ့တာပါရှင်။အခုကရင်ပြည်နယ်ဘက်ကစစ်ရှောင်ဒုက္ခတွေဘက်ကိုကြည့်ကြရအောင်ပါ။ ကရင်ပြည်နယ်အတွင်းမဲသဘောဒေသမှာတိုက်ပွဲတွေဖြစ်နေတာကြောင့်ထောင်နဲ့ချီတဲ့စစ်ရှောင်ဒုက္ခတွေတွေအတွက်အိယာကအစအသုံးဆောင်တွေလိုအပ်နေတဲ့အကြောင်းမြန်မာနိုင်ငံချက်ချင်းဤတင်းကပြောပါရယ်။မြန်ကြီးငူဒေသမှာစစ်ရှောင်သူပေါင်း၄000လောက်ထဲမှာကလင်းငယ်ကတထောင်နီးပါးပါဝင်နေတာပါ။စစ်ရှောင်ဒုက္ခတွေတွေအနေနဲ့ကိုလွတ်ယုံထွက်ပြေးလာရတာကြောင့်လဲခြံထားရခဲ့တဲ့အိုးအိမ်ကျွမ်းသွားတဲ
င်းနေချားဆောင်တက်တဲ့မြန်မာတပ်မတော်ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်ခွဲထွက် DKBA တပ်တွေကတစ်ဖက်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်လာသူ4000လောက်ထဲမှာကလေးငယ်1000နီးပါးပါတယ်လို့မြန်မာနိုင်ငံကြက်ချင်ကြီးအသင်းကပြောဆိုလိုက်ပါတယ်တိုက်ပွဲဖြစ်ပွားရာဒေသတော်အိုက်ကရွာပေါင်း22ရွာရှိပြီးဒီထဲကရွာ20လောက်ကမြန်ကြီးငူအထုထေတာကဖုံတော်ကြီးကြောင့်နှစ်ချောင်းမှာစစ်ဆောင်ခိုးလုံနေကြရတာဖြစ်ပါတယ်ဒီစစ်ဆောင်ပြည်သူတွေကတိုက်ပွဲကနေကိုလို့ရုံးလာကြရတာကြောင့်အတုံးအဆောင်တွေလိုအပ်နေတယ်လို့လိုအပ်ချက်တွေကိုကွင်းစင်စစ်တမ်းကောက်ယူခဲ့တဲ့မြန်မာနိုင်ငံချက်ချင်းဤအသင်းကပြောပါတယ်မြန်မာနိုင်ငံချက်ချင်းဤအသင်းရဲ့ဘေးဒုက္ခစီမံခန့်ခွဲရေးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဦးအောင်တောင်းရွှေကအခုလိုပြောပါတယ်
ကျွန်တော်တို့ရဲ့ assessment ကတော့လောဆန်တို့အတဲ့ဇာမှာသူတို့ကနေပြီးတော့ဒီရုပ်တရက်ဆစ်ချောင်းလာတဲ့အတွက်ပေါ့လေသူတို့မှဒီအများကြီးတိရလိုအပ်တာတော့ပါမလာတာတော့ရှိအောင်အရှင်အောင်နဲ့ကျွန်တော်တို့ကတော့မနေ့ကတော့ကျွန်တော်တို့နဲ့အတူ ICRC ကပေါ်ပြီးတော့လည်းရှင်အောင်အလုံးတစ်ထောင်ပြုတာတယ်နောက်ပြီးရင်သူတို့အိမ်နဲ့အတွက်ဒီဖြာရုပ်ပေါ့နော်ဖြာလေးနောက်ပြီးကျွန်တော်တို့ရေပန်းစီးပြားဒါတွေလည်းကျွန်တော်တို့ဖြန့်ဝေပေးပြီးဖြစ်ပါတယ်ဒီမှာညီမှာသူဆစ်ချောင်းတွေကတော့ဒီဖုန်းတော်ကြီးကောင်းနေမှာလုတာတဲ့တွင်အမဒီသက်ဆိုင်ရာဒေသအနာပါတ်စုရရဲ့တခြားသောအလူချင်းတွေရဲ့နေပြီးတော့သူတို့ဒီစာနယ်ဥထာတော့ဒီဆွတ်ချောင်းလာတဲ့လူတွေတွေ့ရတော့စာနယ်ဥထာတော့လုံလောက်မှုရှိပါတယ်ခင်ဗျာကမ္ဘာကြီးတော့4000လောက်ရှိပါတယ်4000လောက်မှာကလေးဤတက်တာ1000လောက်ပါပါတယ်ခင်ဗျာ
ဆစ်ဆောင်လာရတဲ့ကလေးငယ်တွေရဲ့တကူရေးတန့်ရှင်ရေးအပါဝင်ဆစ်ဆောင်လာသူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုနဲ့ကယ်ဆယ်ရေးစခန်းများဆိုင်ရာစီမံခန့်ခွဲမှုတွေကိုလည်းဆောင်ရွက်နေပါတယ်လို့မြန်မာနိုင်ငံချက်ချင်းဒီအသင်းနဲ့နိုင်ငံတကာချက်ချင်းဒီကော်မတီတို့ကပူးပေါင်းသတင်းထုတ်ပြန်ပါတယ်ဆစ်ဆောင်လာကြသူတွေကကြန့်ရှိနေတဲ့အိုးအိမ်နဲ့စီးပွားရေးလုပ်ငန်းတွေအတွက်စိုးရိမ်နေကြတယ်လို့လည်းမြန်မာနိုင်ငံချက်ချင်းဒီအသင်းရဲ့ဘေးဒုက္ခစီမံခန့်ခွဲရေးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဦးအောင်တောင်းရွှေကပြောပါတယ်
အမအုတ်ချီမှာလုပ်နေတဲ့ဒီကျွန်တော်တို့ရဲ့တပ်ဖွဲ့ဝင်ကျစ်ချင်းဒီတပ်ဖွဲ့ဝင်တွေစီရပတင်းနောက်ကရင်ပြည်နယ်ကျစ်ချင်းဒီဦးစီးမှုပထမတန်းရုစီယာရဲ့ပတင်းအဆွေဒီလူတွေကအတိအကျတော့သူတို့ကဒီစိုးရိမ်ကြတာတော့ဒီဖြစ်ပေါ်နေတဲ့တိုက်ပွဲဟာရေရှည်ဖြစ်သွားမှာကိုသူတို့စိုးပါတယ်။ဒါကြောင့်လဲဆိုတော့ကိုကိုရင်ကို့မှာရှိတဲ့ဒီစိုက်စင်ကိုပစ်ပြီးတော့သူတို့ကဆစ်ဆောင်လာတဲ့ကြောင့်ရေရှည်နေပြီးတော့ဒီတိုက်ပွဲဆက်ပြစ်နေမှာဆိုရင်သူတို့ကသူတို့ရဲ့ကြတာကိုမပြန်နိုင်မှာဆိုပါတယ်ဒါပေမဲ့ဒီနေ့ရတဲ့တင်းရဆိုရင်အခုတချို့တဝက်တာတော့ဒီတိုက်ပွဲလေးလည်းအခုဆိုလည်းငြိမ်ပါဖြစ်တဲ့ကြောင့်တချို့တဝက်တာလည်းဒီမိမိရဲ့နေရာကိုဆက်တင်ပြီးတော့ပြန်နေတယ်လို့သိရပါတယ်ခင်ဗျာ
ကရင်ပြည်နယ်မဲသောဝတိုက်ပွဲတွေအတွင်တပ်စခန်းအချို့ဆွန့်လွတ်ခဲ့ရတယ်လို့ DKBA ခွဲထွက်အဖွဲ့ဘက်ကပြောပါတယ်နှစ်ဖက်အထိကိအကြဆုံးနဲ့ပတ်သက်လို့တော့မြန်မာတပ်မတော်ဘက်ကရော DKBA ဘက်ကရောထုတ်ပြန်တာမရှိပါဘူးဒါပေမဲ့မြန်မာဆိုရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချက်ထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့ မြန်မာပြည်ငူဒေတာကစစ်ဆောင်ကဲစရင်စခန်းနှစ်ခုကိုတွားရောက်ခဲ့ပြီးစစ်ဆောင်နေကြသူတွေပြန်လည်ထူထောင်ရေးအတွက်မူလအခြေအနေထက်ကောင်းမွန်အောင်ကူညီပေးပါမယ်လို့ကတိပြုခဲ့တဲ့အကြောင်းပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒါအပြင်အမှတ်နှစ်တပ်မတော်စီရင်ကိုတွားခဲ့ပြီးကုသမှုခံယူနေတဲ့တပ်မတော်သားတွေနဲ့လည်းတွေ့ဆုံခဲ့တဲ့အကြောင်းပြန်ကြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတွေ့ရပါတယ်ရှင
်။ကရင်ပြည်နယ်တွင်ကစစ်ဆောင်ဒုက္ခသည်တွေရဲ့အခြေအနေကိုမတ်သိန်ကြီးထိုက်ပြောပြခဲ့တာပါ။ထိုင်းနိုင်ငံကကော့တောင်ပန်းဖြေကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာဗြိတိသျှလူငယ်နှစ်ဦးတတ်ခံရမှုနဲ့တရားရင်ဆိုင်နေရတဲ့မြန်မာလူငယ်နှစ်ဦးရဲ့အယူခံနဲ့ပတ်သက်လို့တရက်လူအစိုးရရှေ့နေတွေဘက်ကမရှင်းလင်းတဲ့အချက်တွေစစ်ဆေးနေတာကိုယ်ချင်းရှိသွားပါပြီ။အခုထိတော့တရက်ခံရှေ့နေတွေဘက်ကတင်ပြချက်ကိုစစ်ဆေးမေးမြန်းတာမရှိသေးပဲတရက်လူအစိုးရရှေ့နေတွေကသာခေါ်ယူစစ်ဆေးနေတာဟာအမှုအတွက်အလားလာကောင်းတယ်လို့တရက်ခံအဖြစ်စွဲချက်တင်ခံထားရသူတွေရဲ့အကျိုးဆောင်ရှေ့နေတွေကပြောပါတယ်။အပြည့်စုံကိုထိုင်းအခြေစိုက် VOE သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်။လက်ကျော်လူတက်မှုနဲ့ပတ်သက်လို့တည်ရန်ပေးခြင်းခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အယူခံကိုယူကန်တရားရုံးကနေလက်ခံလိုက်ပြီးတဲ့နောက်မှာတော့တရားခံရှင်းနေတဲ့ဘက်ကစာမျက်နှာ200နီးပါးရှိတဲ့အချက်လက်တွေကိုပေးပို့ခဲ့ပါတယ်။ဒီနောက်မှာတော့အယူခံတရားရုံးကနေတရားခံရှင်းနေတဲ့တင်ပြချက်တွေကိုထောက်ပြတာမရှိသေးပေမဲ့တရားလိုပြရှင်းနေဘက်ကတော့အမှုတွဲနဲ့ပတ်သက်လို့မခိုင်မာတဲ့အချက်လက်တွေကိုစစ်ဆေးနေတာဟာကိုးကျင်ရှိသွားပြီဆိုပြီးတရားခံရဲ့အကျိုးဆောင်ရှင်းနေဦးအောင်မျိုးတန်းကဆိုပါတယ်
။လက်ကျွန်းကိစ္စကတော့အဲဒီအစိုးရရှင်းနေကိုဒီအယူခံတရားရုံးကဟိုဖြည့်ရှင်းချက်တွေတောင်းတယ်တောင်းတဲ့အခါမှာဖြည့်ရှင်းချက်တစ်ခုပေးလိုက်တယ်နောက်တစ်ခုထပ်တောင်းလို့ရှိတဲ့အခါအစိုးရရှေ့နေကရထင်းပြန်တောင်းပြီးတော့အဲရထင်းထပ်ပြီးပါအောင်သူတို့အချက်လက်တွေပြည့်စုံအောင်ရှာဖို့ဆိုရဲလုပ်နေတဲ့အချက်မှာအခုကိုးကျင်ရှိသွားပြီလို့သိရပါတယ်အင်းကိုကမှတစ်ခါကျရင်သူတို့ကအခုသူတို့လိုတဲ့ချက်တောင်းတယ်တင်ပေးနိုင်ရင်တင်ပေးမတင်ပေးနိုင်ရင်သူတို့ကရထင်းတက်တောင်းပြန်အောင်ထပ်တောင်းပြီးတော့နောက်တစ်ချိန်ကျမှတစ်ခါပြန်တင်ပေးအဲ့လိုလုပ်ချင်းနဲ့လှုပ်လာခဲ့တာသူတို့ဘက်ကအချက်လက်တင်လိုက်ပြန်ပြီးတော့ချိန်လိုက်နေတာကိုးကျင်ရှိပြီလို့သိရပါတယ်ဒီဝိုင်းရုံးရဲ့တဘောတော့ဒါပဲလေတကယ်လို့သူတို့ဘက်ကလိုကကျမစစ်တော့ဘူးအစိုးရရှိနေဘက်ကလိုရဆိုရင်အစိုးရရှိနေဘက်ကပြီးမယ်အန်ဂယ်ရိုဘက်ကလိုရဆိုရင်အန်ဂယ်ရိုကိုမြင်းမယ်အခုကတော့အခုချိန်မှာအမှုထဲမှာစာမျက်နှာ300လောက်ရှိတဲ့အမှုထဲမှာမရှင်းနေတဲ့အချက်တွေကအစိုးရရှိနေဘက်ကရှင်းရှင်းမှသိလို့အစိုးရရှိနေဘက်ကမြင်းရလာ
ဒီလိုတရားလိုဘက်ကတင်ပြချက်တွေနဲ့ပတ်သက်လို့စစ်ဆေးမှုတွေလုပ်နေတာဟာတရားခံတွေအတွက်အလားအလာကောင်းဖြစ်တယ်လို့လည်းဆက်ပြောပြပါတယ
်တရားရုံးနဲ့တောင်းတဲ့အချက်တွေကပုံတွေနဲ့ပတ်သက်လို့ဖြေရှားစီနေတဲ့အချက်တွေကိုရှင်းရှားအောင်မပြနိုင်ကြလို့အစိုးရရှင်တွေဖြည့်ဆည်းကြတောင်းတာဖြစ်တယ်။ဒါကြောင့်မို့အန်ဂယ်တို့ကတော့အမှုတဲကောင်းတယ်လို့ပဲအန်ဂယ်မြင်တယ်။ဒါကြောင့်အန်ဂယ်တို့ကတော့အားနည်းတဲ့တာရှိရင်အန်ဂယ်တို့ပြောလို့အယူခံအခုတင်လိုက်တဲ့စာမျက်နှာ186မျက်နှာကိုဖက်တာနေပြီးတော့အချက်လက်တွေတောင်းနေရင်အန်ဂယ်တို့ဘက်ကတောင်းရမှာ။ဒါပေမဲ့အဲ့လိုအန်ဂယ်တို့တင်လိုက်တဲ့အချက်တွေကိုအမှုတွေစာမျက်နှာ300လောက်ရှိတာနဲ့ရှင်းပြီးတော့မှဘယ်အချက်တွေဒီအားနည်းတဲ့ကြည့်တဲ့အခါမှာအစိုးရဖက်တာဖြည့်ဆည်းမှဖြစ်လို့အစိုးရရှင်တွေကတောင်းနေတဲ့ပုံပါ။အခုလည်းဖက်တာအန်ဂယ်တို့ကမရှင်းရင်သူတို့ရှင်းနေရင်သူတို့အောင်ရုံးမှလုပ်ခဲ့တာရဲ့ချက်ဒီများအားနည်းတဲ့ရှိလို့လဲဆိုတာပေါ်လွင်တဲ့ဘော
ပေါ့တရခန်နေဘက်ကအကျိုးဆောင်ရှေ့နေတွေကတော့အဓိကချက်18ချက်ပါတဲ့စာမျက်နှာ200ခန့်ရှိတဲ့အယူခံအကြောင်းပြချက်တွေနဲ့တရလိုရှေ့နေတွေတင်ပြချက်တွေကကွဲလွဲချက်တွေကိုထောက်ပြထားတာပါပြီးခဲ့တဲ့မေလ23ရက်နေ့တုန်းကတော့တရခန်အကျိုးဆောင်ရှေ့နေတွေရဲ့အယူခံတင်ပြချက်ကိုအယူခံတရားရုံးကလက်ခံခဲ့တာပါမြန်မာရွှေပြောင်းလူသမားခန့်မှန်းကြီး4000လောက်အလုပ်လုပ်ကြနေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပိုင်းအတွင်းမှာပဲဖမ်းဆီးခံရတဲ့မြန်မာလူငယ်နှစ်ယောက်ကတော့တပ်ဖြတ်မှုကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုကြောင့်ဖြောင့်ကျက်ပေးခဲ့တာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုထားတာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားဆက်ဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတနည်းကြော်ကြားထိုင်းနိုင်ငံကော်စမွေအရှင်းထောင်မှာဖမ်းဆီးထားပြီးအခုနောက်ဆုံးတရားရုံးကနေအမှုခုနှစ်မှုနဲ့အမြင့်ဆုံးဖြစ်တဲ့အဖြစ်သိရန်ပေးခဲ့ပြီးဘန်ခွန်အရှင်းထောင်မှာထိမ့်သိမ်းထားပါတယ်ရှင်
။မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ကျမရေကန္တာမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့တိုင်းရင်သတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ကြရမှာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ကနေ2016ခုနှစ်စက်တင်ဘာလ23ရက်ကြာတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 32နဲ့40တို့အပြင်လိုင်းလက်မီတာ190 kHz 1595ကနေပါဖန်ယူနိုင်ကြပါတယ်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းအစီအစဉ်မှာ American Style Indian 3အင်္ဂလိပ်သင်ခန်းစာကိုလေ့လာရဖို့ရှိပြီးကျန်းမာရေးအစီအစဉ်မှာတော့
ဥပမာနှလုံးသွေးကြောပိတ်တဲ့ဆိုလို့ရှိရင်ဒီအောက်ဆီဂျင်ငတ်ပြီးတော့သူကဖြစ်ရတဲ့ပြဿနာပေါ့ဒါတွေမကပါဘူးသွေးကြောတွေကအားရရကျွန်တော်စားလိုက်
တွေးကြောတွေကျန်းမာသွန်ဆွမ်းဖို့လိုအပ်တဲ့အကြောင်းဒေါက်တာခင်မောင်အေးရဲ့ပြောပြချက်နဲ့အတူတိုင်းရင်ကျန်းမာရေးကဏ္ဍမှာနားဆင်ရမှာပါအဲဒီနောက်တိုင်းရင်သားဒေတာအသီးသီးကသတင်းအစုံလင်းကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါဒေါ်လတ်လတ်တန်းကအစီအစဉ်ပို့ချပေးနေပါတယ်ရှင်
ဒီကိမနဲ့တင်ပြမယ် idiom အသုံးကတော့
add fuel to the fire
ဖြစ်ပါတယ်စာလုံးပေါင်းက add add ကထပ်ပေါင်းတာထပ်ထည့်တာ fuel fuel ကလောင်စာ to to the the fire fire ကမီးဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လောင်နေတဲ့မိမှထပ်ပြီးတော့လောင်စာထပ်ထည့်လိုက်တဲ့သဘောပါမိလောင်နေတာကိုရေနံစီဓာတ်စီစသဖြင့်လောင်စာထပ်ထည့်လိုက်ရင်ဘယ်လိုဖြစ်လာမလဲမိတော့ပိုးပြီးကြည်လာမယ်မိအားပိုကောင်းလာမယ်သဘောဖြစ်ပါတယ်ကျမတို့မြန်မာမှာလဲစနူယိုမှာအသုံးဖြစ်တဲ့မိလောင်ရလေပင်းဆိုတဲ့အသုံးရှိတယ်လို့ပေါ့ရှင် idiom ဆိုတဲ့ device ဒီဘက်ကပြဿနာတက်နေတဲ့ခြားကပိုးပြီးအခြေအနေဆိုးရအောင်ငါကစိတ်ဆိုးနေတဲ့လူကိုတော်တပုံပောက်ကွဲရအောင်ပြုလုပ်တာမျိုးကိုဆလုပ်တာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Clooney ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The mother was shouting at the crying child It just added fuel to the fire as the child instead of stopping started throwing things around
ငိုနေတဲ့ကလေးကိုသူ့အမေကသွားပြီးဩတော့ငကိုကငိုနေတဲ့ကြားကကလေးကပိုပြီးသေးလာတာပေါ့အငုံမရက်တဲ့ပြင်ပစ္စည်းတွေကိုစပြီးတော့ပြစ်ပေါက်တော့တာပဲဗျာလို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The mother was shouting at the child It just added fuel to the fire as the child instead of stopping started throwing things around
ပြဿနာတစ်ခုရှိနေတဲ့ကြားကအခြေအနေကိုပိုပြီးဆိုးအောင်ထပ်လုပ်တယ်ငကိုကဒေါသထွက်နေတာကိုပိုပြီးဒေါသကြီးလာအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
add fuel to the fire
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့မနေ့ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရတာပါအခုတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ခန္ဓာကိုယ်တွင်းကသွေးကြောတွေကြန့်ခိုင်ကျန်းမာဖို့ပါကြောင့်လိုအပ်တယ်လဲဆိုတာသိကြရပါမယ်။ကဘာတဝမ်းမာရောမြန်မာနိုင်ငံမှာပါသွေးကြောပိတ်တာအပါအဝင်သွေးကြောဆိုင်ရာရောဂါတွေအဖြစ်များလာတာမို့လို့သွေးကြောကြန့်ခိုင်ကျန်းမာရေးကပိုပြီးတော့အရေးပါလာတယ်လို့ဆေးဘက်ဆိုင်ရာကြံ့ကျင်သူတွေကပြောပါတယ်။အသက်ကြီးလာတာနဲ့အမျှဖြည်းဖြည်းချင်းပျက်စီးလာတဲ့သွေးကြောတွေအလွန်အမင်းမပျက်စီးသွားအောင်ဘယ်လိုကာကွယ်ထိန်းသိမ်းသင့်ပါလဲ။ဒီအကြောင်းနှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောရောဂါခွဲစိတ်ကုဌာနအငိမ့်စားပါမောက်ခဌာနမှဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปมคดอกเตอร์ขมวยครับเราတို့ဒီမြန်မာနိုင်ငံမှာဒီသွေးကြောရဲ့ကြန့်ခိုင်မှုနဲ့ပတ်သက်တဲ့ဒီသွေးကြောရဲ့ပျက်စီးမှုတွေအနေထားဆရာကြီးဘယ်လိုအနေထားရှိလဲတို့ကဘယ်လိုမျိုးအရေးပါတာမျိုးရှိလဲဆရာကြီ
းအခုဖြစ်ပါဆိုလို့ရှင်တော့ဒီ vascular health ကိုသွေးကြောရဲ့ကြန့်ခိုင်မှုကိုတော်တော်ဒီအသာပေးလာတဲ့အချိန်ကဖြစ်ပါတယ်ကြည့်ရတဲ့ solution တော့ဗျာဒီသွေးကြောရေရာဆိုတာလေနှလုံးကနေပြီးတော့ပြင်ထုတ်လိုက်တဲ့အခါမှာအဲ့ဒီသွေးရာတကူတော့ပြန်ပြီးတော့လိုရာခီးအစောကြားကြီးရောက်သွားပါလေအ အဲ့ဒီကနေပြီးတော့မကောင်းတဲ့အရာဝတ္ထုတွေကိုတည်ဆောင်မှုအတွက်တွေးပြန်ကြုံနဲ့ပြန်လာရတယ်။အဲ့ဒီမှာအထူးသဖြင့်သွေးလွှတ်ကြော်တွေကအင်မတန်မှကြံ့ခိုင်မှုရှိလို့လိုပါတယ်။ဥပမာသွေးကြော်လေးတွေကပျော်ပြောင်းနေရမယ်။ကလေးတွေမှာသွေးကြော်လေးတွေကအတွင်းနိုင်ငံတွေမှာခွဲချတဲ့အခါမှာကြီးတဲ့အခါမှာလုံးဝအပြစ်ကင်းစင်ပြီးတော့ပြောင်းချောနေတာကျွန်တော်တွေ့ရတယ်။အသက်ရရလာပြီးလူကြီးပိုင်းတွေကိုကြီးတဲ့အခါမှာသွေးကြော်တွေကပုတွေဖြစ်တည်နဲ့ရှင်စည်းတွေကတ်ထားသလိုတွေ့ရပါတယ်။နောက်တစ်ခါသေးများကိုဘောဘောဘောခုရမယ်လူရနေရာကိုရောက်တဲ့အချိန်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီသေးကျော်တွေကဘယ်လိုမျိုးဒီအရေးပါတဲ့တာဝန်တွေကိုထမ်းဆောင်နေလဲဆရာကြီ
းဟောသေးကျော်တွေကတကယ်မှာကတော့နှလုံးကဘလောက်ပဲကောင်းကောင်းသေးကျော်တွေမကောင်းလို့ရှိရင်ခန္ဓာကိုယ်ကြီးရဲ့ဒီကမှဖြစ်စင်နေကိုအများကြီးထိခိုက်သွားနိုင်ပါတယ်ဘာနဲ့တူလဲဆိုတော့သေးကျော်တွေကအမတ်တွေကြည့်လိုက်ရင်ညီနေတဲ့သွေးတွေသွားနေတဲ့သဘောပါပဲဒါပေမဲ့တကယ်နဲ့နဲ့နဲ့စဉ်းစားလိုက်တဲ့အခါမှာဒီသွေးတွေကနေပြီးတော့လေတွေကနေရှူလိုက်တဲ့အောက်ဆီဂျင်အဲဒီအောက်ဆီဂျင်ကိုကျွန်တော်တို့သွေးလကြောတွေကနေကျဲနေရတဲ့သွေးတွေကရောက်သွားခြင်းအပြင် cell စီကလစီတွေဒီကိုလုံးမှရှိတဲ့အင်္ဂါကလီစာအစိတ်ပိုက်နေရာအနှံပြားကိုရောက်သွားပြီးတော့အောက်ဆီဂျင်ပေးပို့တာပါပဲအဲဒီလုံကအရင်ရေးကြည့်ပါတယ်ဥပမာနှလုံးသွေးကြောပိတ်တယ်ဆိုလို့ရှိရင်ဒီအောက်ဆီဂျင်ငတ်ပြီးတော့သူကဖြစ်ရတဲ့ပြဿနာပေါ့ဒါတွေမကပါဘူးကျွန်တော်တို့ကသွေးကြောတွေကအာဟာရတွေကျွန်တော်တို့စားလိုက်တောက်လိုက်လို့သူကစွန့်လိုက်တဲ့အာဟာရတွေကိုလည်းသူကပို့ဆောင်ပေးနေရတဲ့ဖြစ်တယ်။နောက်အဲ့ဒီအာဟာရတွေကိုလောင်စာအဖြစ်ကျွန်တော်တို့ cell plasma တွေကိုပို့ပေးနေရတယ်။အဲ့ဒီ cell plasma တွေရောက်တဲ့အခါမှာ oxygen လည်းပို့ပေးတယ် cell plasma တွေကိုကျွန်တော်တို့အာဟာရကိုလည်းပို့ပေးတယ်ဆိုအဲ့မှာဓာတ်ပြုတ်ဖို့အတွက်သူကအရင်အရေးကြီးတယ်။ခန္ဓာကိုယ်ကြီးတည်တတ်နိုင်ဖို့အုန်းနောက်ကောင်းနေဖို့နှလုံးကောင်းနေဖို့ကြောက်ကကောင်းနေဖို့ကြက်သားတွေကောင်းနေဖို့အင်းလားအစိတ်ပိုင်းတွေကောင်းနေဖို့အတွက်ကသူကမရှိမဖြစ်အရေးကြီးတဲ့လမ်းမဆက်တွေအရေးကြီးတစ်ခုလို့ပြောရင်ကိုယ်ကြီးစီစဉ်မှန်ကန်မှုရှိနေတဲ့လမ်းမဆက်တွေကြီးကောင်းတဲ့သဘောမျိုးမှရှိနေပါလေ။ဥပမာဆိုတော့ကျွန်တော်တို့ခန္ဓာကိုယ်ရဲ့မကောင်းတဲ့ပစ္စည်းတွေကိုစွန့်ပစ်ခြင်းနဲ့ဆိုလို့ရှိရင်ကြောက်ကကိုတွေးကြောတွေကတစ်ချိန်ရောက်ပြီးကြောက်တော့မကောင်းတဲ့ကျွန်တော်တို့ယူရီးယားတွေကလိုစားတဲ့ရှိတဲ့ဟာတွေကထုတ်ပြီးတယ်။ဒီလိုကြောတွေလောက်အရင်မကြည့်တာတော့မှပြည့်ပြည့်ကြောတွေကလည်းအရေးကြီးတယ်ကျွန်တော်တို့ဆက်ကလစီဒီမှာဓာတ်ပြုကြတယ်ကျွန်တော်တို့စားတဲ့အာဟာရကိုဓာတ်ပြုပြီးတော့လိုအပ်တဲ့ energy ဆိုတော့ဆိုးရင်တွေထုတ်တယ်အဲဒီဆိုးရင်တွေကိုထုတ်ပြီးပြီးတော့အပူပစ္စည်းတွေစွန့်ပစ္စည်းတွေဆိုတော့ carbon dioxide တို့ပါလို့ဒါတိပြန်ကြောတွေကနေပြီးတော့ပြန်လာပြီးတော့အဆုတ်မှာပြန်တက်စေအဲဒါကြောင့်မလို့သွေးကြောနံရံတွေကိုအမြဲကောင်းမွန်နေအောင်ဖြစ်ဖို့သွေးကြောတို့အတွက်ဒီ vascular health ခေါ်တဲ့သွေးကြောကြံ့ခိုင်မှုကအခုဖြစ်မှာအင်မတန်မှလူရရသိထားနေတယ်လို့ကျွန်တော်ထင်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီခေတ်ကြီးမှာเนาะဒီသွေးကြောဆိုင်ရာပြဿနာတွေအများကြီးဖြစ်လာတဲ့အတွက်အခုလို့ဒီဘဝရှင်သန်နေထိုင်နိုင်မှုတွေအရေးပါဆုံးဖြစ်တဲ့ဒီသွေးကြောတွေဘာကြောင့်ဆရာကြီးပျက်စီးသွားတာလဲ
အခုကျွန်တော်တို့ရဲ့သဘာဝတရားကြီးအရာကြည့်ရင်တော့လေအသက်အရွယ်ကျွန်တော်တို့ရလာတဲ့အနေနဲ့နှစ်ပေါင်းများစွာသုံးလာတဲ့ပစ္စည်းကဘာမှမကောင်းဘူးဥပမာကားပဲကြီးကြီးအိမ်ကအဝှရှော်ဆက်ပဲကြီးကြီးမကောင်းဘူးတဖြည်းဖြည်းနဲ့ရွရွပျက်စီးလာတော့အာယောအမမရှိရင်တော့မှသွေးကြောတွေကနှစ်ပေါင်းများစွာသုံးလာတဲ့ဆိုမှသူကပျော်ပြောင်းနေရတယ်တော့မချွတ်လာတဲ့သဘောရှိတယ်။ဓာရီကိုဆိုးစေတာတော့အရက်ဒီအလွန်ကျွန်းတောင့်နေတယ်။စိတ်လေးကိုတောင့်မယ်။အစီရေစားမယ်။တိုက်ရောက်တဲ့လှုပ်ရှားမှုမရှိဘူး။အဲ့ဒါမျိုးဆိုလို့ရှိရင်တော့သွေးကြောတွေပုံပြီးပျက်စီးကြတယ်။အထူးသဖြင့်ကျွန်တော်တို့အစီနဲ့ပတ်သက်ပြီးတော့အခုအင်မတန်မှအရေးကြီးပါတယ်။လူတွေကပြောကြပါတယ်ကျွန်တော်စီသိမစားဘူးဆရာဆိုပေမဲ့လည်းအကျော်တစ်ခုစားလိုက်တဲ့အခါမှာစီဗင်နဆိုးလောက်ကုန်သွားလဲဆိုတာကိုပြန်ချစဉ်းစားကြည့်ပြပါလိမ့်မယ်။ဥမာဘူးဒီတော်လေးတစ်ချောင်းကျော်ဖို့အတွက်စီအဝင်းစုံနဲ့တော့ကျော်လို့မရပါဘူး။တော်တော်များများကိုစုပ်ယူလိုက်တာ။ဒါမှမဟုတ်စီတွေကျွန်တော်အခုမှတော့ဒီ French fries တို့ဒါမျိုးတွေအာလူးတော်တွေကအဲ့ဒါတွေစားတဲ့အခါမှာအာလူးအရသာကိုစားနေရတဲ့အစီအလေအများကြီးစားနေတယ်ဆိုတော့ကျောင်းထဲမှာထည့်ထားပါမယ်။နောက်တစ်ချက်ကခုစားသုံးနေတဲ့အစီအလေမှာလည်းနိုင်ငံနာမများမှာလည်းဒီကိစ္စကတော့အရေးကြီးလုပ်နေပါတယ်။ဆက်ရှင်းတဲ့အစီအချင်းမှသာလည်းတော့ပါလိမ့်မယ်။အထူးအစီအလေဟာစားသုံးရတိတ်မတင့်တဲ့အစီအလေနဲ့နေစီစားသုံးရခြင်းဒီသွေးကြောတွေကမကတော့အဲလိုကြောက်ကြတူစားတာတွေကိုလည်းပျက်စီးသွားနိုင်ပါတယ
်။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီသွေးကြောတွေမပျက်စီးအောင်လို့ဘလူးနေထိုင်ဆောက်ရှော့တယ်လေဆရာကြီးကာကွယ်ရေးအနေနဲ့ပေါ့ဆရာနော်
ကျွန်တော်တို့မျိုးစုဗီဇပေါ့ genetic ကိုအစီအရအစီအမချိကျနိုင်မှု အစီအိုကောင်းကောင်းအကိုရီးယားနေပြီးတော့တုံ့ပြန်မှုမှာကျေကျေမှုတွေအားနည်းတယ်ဆိုခဲ့လို့ရှိရဲ့ဒီလိုလူတွေမှာတော့ genetic ဆိုတော့ကျွန်တော်တို့အခုကြည့်တော့ဘာမှသိအများကြီးမတတ်နိုင်သေးပါဘူးဒါပေမဲ့အကဲပြုတ်ပြနိုင်တဲ့ကျွန်တော်တို့ modifiable ဟာတွေကတော့တော်တော်လေးလုပ်လို့ရပါတယ်အခုကပြောမယ်ဆိုလို့ရှိရင်လူငယ်လူငယ်ဘဝတွေကစပြီးတော့ထိုက်တောက်တဲ့ကစားတာလှုပ်ရှားတာလက်ချင်တန်းတွေလုပ်တာဆိုလို့ရှိရင်ပြည်တော်တွေစက်မာရေးတွေအကောင်းဆုံးလို့ပြောလို့ရပါတယ်နောက်တစ်ခုကအရင်ပြောခဲ့တဲ့အတိုင်းပဲပေါ့လေဒီ CEO စားတဲ့အခါမှာအထူးကျွန်တော်တို့ကသတိထားဖို့လိုပါတယ်ငါစားတဲ့အစီအကောင်းရဲ့လားတော်ရေးဆိုင်နေရတန့်ရလားအစီအဟောင်းနေနဲ့ကြော်ထားတာလားဒီလိုအသိစိတ်ကြီးတော့ဝင်နေတဲ့လူဖြစ်နေနောက်တစ်ခုကစိတ်ရည်ကြီးတွေအလုံးမင်းတောက်နေတာတော့ဘလို့လဲကျွန်တော်တို့ဆေးဦးမှာလဲကျွန်တော်တို့ပြတ်ပြရဘာညာနှလုံးလေးခွက်စိတ်ရတယ်ဒါဒီအားလုံးတော်တော်များများစိတ်ရည်ကိုခြေတံပြီးဖြစ်တယ်ဆိုတာကြည့်ရတယ်သူနည်းသူပဲအရက်ကိုချစ်ချင်ပြီးတော့အလုံးကြိုက်ရင်လဲတောက်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေခန္ဓာကိုနားဆင်ကြရတာပါရှင်ဒီစီစဉ်ကိုကြာတာပရိနေညပိုင်းနဲ့အခုလိုတောက်ကြနေမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOA American တန်ရဲ့တောက်ကြနေမနေ့ပိုင်းအတန်လွှင့်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုနောက်ဆုံးကြံနေတဲ့တိုင်းရင်သတင်းလွှာခန္ဓာကိုနားဆင်ကြရပါတော့မယ်နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစုပေါင်းထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမိပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မဲသဘောတိုက်ပွဲကြောင့်ဒေသခံရွာသား4000ကျော်နိုင်ကြီးမှုဒေသအတွင်းကိုစစ်ပီးတိမ်းရှောင်နေကြရပါတယ်။ရှမ်းပြည်နယ်အတွင်းမှာတိစမရေကာတာကြီးတွေကနေလက်စစ်တပ်အား30မီဂါဝတ်သာရှမ်းပြည်နယ်အစိုးရစီမံခန့်ခွဲ3ဆွဲပိုင်ခွင့်ရှိတယ်ဆိုတာနဲ့ရခိုင်ပြည်နယ်ဘူးသီးတောင်မောင်းနှုံမြို့နယ်အတွင်းကစိတ်ကြွစီရတွေဖမ်းဆီးရမိတဲ့အခြေအနေတွေအကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါကရင်ပြည်နယ်မဲသဝဒေသအတွင်းဒုဗိုလ်မှူးကြီးစောဆန်းအောင် DKBA ခွဲထွက်အဖွဲ့နဲ့ကရင်နယ်ကြားစောင့်တပ်အစိုးရတပ်မတော်ပူးပေါင်းတပ်တို့တိုက်ပွဲဖြစ်ပွားနေမှုကြောင့်မဲသဝဒေသကျေးရွာပေါင်း20ကရွာသား4000ကျော်မြန်ကြီးငူဒေသအတွင်းကိုစစ်ပြေးဒုက္ခသည်အဖြစ်တင်းရှောင်နေရပါတယ်အဲ့ဒီစစ်ဘေးဒုက္ခသည်တွေကိုမြန်ကြီးငူဆရာတော်နဲ့အရက်ဘက်အဖွဲ့တွေအစိုးရဌာနဆိုင်ရာတွေကနေနေထိုင်ရေးနဲ့ကျန်းမာရေးကိစ္စအတွက်ကူညီဆောင်ရွက်ပေးနေတယ်လို့ကရင်ပြည်နယ်သာသနာရေးဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်စက်တင်ဘာလ၂ရက်နေ့ကနေစတင်ဖြစ်ပွားလာတဲ့မဲသဝဒေသတိုက်ပွဲကြောင့်စစ်ဘေးတိမ်းရှောင်လာတဲ့ရွာသားတဦးဟာမိုင်းပုံနင်းမိတာကြောင့်တေဆုံးမှုဖြစ်ပွားခဲ့ပါတယ်မြမတပ်မတော်နဲ့နေကြားဆောင်တပ် PGF ပူပေါင်းထိုးစစ်ဆင်တိုက်ခိုက်မှုကြောင့်မဲသဝဒေသရှိ DKBA စခန်းတွေကိုသိမ်းပိုက်နိုင်ခဲ့ပြီးဆိုပေမဲ့တိုက်ပွဲမရက်တက်နိုင်သေးတဲ့အခြေအနေကြောင့်စစ်ဘေးရှောင်ရွာသားတွေနေရရင်ပြန်ဖို့ခက်ခဲနေတဲ့အနေအထားမှာရှိနေပါတယ်
ရှမ်းပြည်နယ်လွှတ်တော်ဒုတိယကြိမ်တတိယပုံမှန်စည်းဝေးမှာရှမ်းပြည်နယ်အတွင်းမှာတည်ဆောက်မဲ့ရေကာတာကြီးတွေကနေထွက်ရှိမဲ့လက်စစ်သား9000မီဂါဝတ်ကျော်နဲ့က30မီဂါဝတ်သာရှမ်းပြည်နယ်အစိုးရကနေစီမံခန့်ခွဲ3ဆွဲပိုင်ခွင့်ရှိတယ်လို့ရှမ်းပြည်နယ်အစိုးရကပြောကြားလိုက်ပါတယ်။စက်တင်ဘာလ20ရက်နေ့ကလွှတ်တော်စည်းဝေးမှာရှမ်းပြည်နယ်အစိုးရစီမံကိန်းနဲ့စီးပွားရေးဝန်ကြီးဌာနဝန်ကြီးဦးစိုးညွန့်လင်ကတိန်းနီမြို့ပြည်နယ်လွှတ်တော်မှတော်ခင်စောကြီးရဲ့မေးမြန်းချက်ကိုဖြေကြားလိုက်တာပါ။ဒီအလစ်စစ်ဆိုင်ရာစီမံကိန်းကြီးတွေဟာနေပြည်တော်ဆိုရနဲ့တာသက်ဆိုင်တယ်ဆိုပေမဲ့ရှမ်းပြည်နယ်အတွက်သုံးဆွဲပေးဝေမှုကိစ္စဟာအားရကျေနပ်စရာမရှိဘူးလို့လွှတ်တော်မှတော်ခင်စောကြီးကပြောပါတယ်။မြန်မာနိုင်ငံအတွင်းတန်လွင်မြစ်ပေါ်တည်ဆောက်မဲ့ဒီအလစ်စစ်ထုတ်ရေကာတာစီမံကိန်း6ခုနဲ့ကရှမ်းပြည်နယ်တွင်းမှာ4ခုတည်ဆောက်ဖို့ရှိနေပါတယ်။
ကချင်ပြည်နယ်မှာတော့အစိုးရတပ်မတော်နဲ့ကချင်လူလတ်ရေးတပ်မတော် KNA ကြားမှာတင်းမာမှုတွေကြီးထွားလာရုံမကအင်အားနဲ့ထိုးစစ်ပြင်ဆင်နေတဲ့အပေါ်စစ်ပွဲကြီးဖြစ်မဲ့အခြေအနေအတွက်အထူးဆုတောင်းပေးကြဖို့ KNO ဘူဟုကော်မတီကစက်တင်ဘာလ19ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ် လက်ရှိအစိုးရကနေငြိမ်းချမ်းရေးဆွေးနွေးနိုင်ဖို့ကြိုးစားနေချိန်မှာပဲမြန်မာတပ်မတော်ဖက်ကကင်အိုဘဟိုဌာနချုပ်နေမြေလုံခြုံရေးအတွက်အရေးပါတဲ့ဝိုင်းမော်မြို့နယ်မြစ်ကြီးနားပမော်ကားလမ်းအရှိဘက် KNA လှုပ်ရှားတပ်ရင်း252စခန်းနဲ့ဆက်ဆက်နေတဲ့ KNA တပ်ရင်း3နေမြေကိုတိမ့်ပိုက်နိုင်ဖို့အပြင်းအထန်ထိုးစစ်ဆင်တိုက်ခိုက်နေတာနှစ်ပတ်ခန့်ရှိနေပြီလို့ KNO ဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်စက်တင်ဘာလ20အထိမြစ်ကြီးနားပေါ်မှာကားလမ်းမပေါ် KNA တိုင်ရင်3နေမြေကားရရန်ကြေးရွာဖက်မှာနှစ်ဖက်တိုက်ပွဲများကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးတပ်မတော်ဖက်ကအသေးခံတိုးပြီးတိုက်ခိုက်လာတာလို့ KNA ဖက်ကပြောပါတယ်အလားတူရှမ်းပြည်နယ်မြောက်ပိုင်းလားရှိုးမြို့နယ်အရှိဘက် KNA တပ်မဟာ4နေမြေမှာလည်းအစိုးရတပ်မကိုကိုတပ်ဖွဲ့များနဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်
စစ်ဘေးတံကြောင့်18လတာနေရကနေစွန့်ခွာတိမ်းရှောင်ခဲ့ကြရတဲ့ချင်းမြင့်နယ်တောင်ပိုင်းပလဝမြို့နယ်ပြင်စုကြေးရွာဒေသခံ300ကျော်အတွက်မိမိတို့မူလနေရကိုပြန်လည်အခြေချနိုင်ရေးအတွက်ပြည်နယ်အစိုးရကနေစီစဉ်နေတယ်လို့သိရပါတယ်။စစ်ဘေးရှောင်ပြည်သူတွေမူလနေရပြန်နိုင်ရေးအတွက်လုပ်ငန်းစီမံချက်တွေကိုပြည်နယ်အစိုးရရဲ့လမ်းညွှန်ချက်နဲ့စစ်ဘေးရှောင်ကူညီထောက်ပံ့ရေးကော်မတီအဖွဲ့တို့ကနေရေးဆွဲသားပြီးလမ်းမဲ့အောက်တိုဘာလကစပြီးတော့2019ခုနှစ်ဖေဖော်ဝါရီလအတွင်းအပြည့်နေရပြန်နိုင်ဖို့စီမံထားတယ်လို့စစ်ဘေးရှောင်ကော်မတီကကိုစတီဗင်ကပြောပါတယ်။နနနီပါစုခွာခဲ့ရတဲ့အိမ်တွေပြန်လည်ပြုပြင်တည်ဆောက်ဖို့ချင်းမြင့်နယ်ဆွေရကနေငွေကြေးထောက်ပံ့သွားဖို့အစီအစဉ်ရှိတယ်လို့လည်းချင်းမြင့်နယ်လူမှုရေးဝန်ကြီးဦးပောင်လုံးမင်းဆန်ကပြောပါတယ်။ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ပြင်စုကြေးရွာကဒေသခံ300ကျော်တို့ဟာပြီးခဲ့တဲ့2015ခုနှစ်ဧပြီလကစပြီးကလတာမြစ်ဘက်လောင်းတိန်ရွာနီးမှာယာယီစခန်းချစစ်ဘေးသိမ်းရှောင်နေကြရတာဖြစ်ပါတယ်။
ရခိုင်ပြည်နယ်ရသေတောင်မြို့နယ်လန်ခွင်ကျေးရွာအနီးမှာရခိုင်တပ်မတော် AA တပ်ဖွဲ့ဝင်တဦးကိုလက်နက်တွေနဲ့အတူဖမ်းမိတဲ့အတွက်ကျေးရွာသားတွေရွာပြင်ထွက်ခွင့်ကိုမြန်မာတပ်မတော်ကပိတ်ပင်ထားပါတယ်။ဖမ်းဆီးခံရတဲ့ AA တပ်ဖွဲ့ဝင်ကိုလန်ခွင်ရွာနဲ့၃မိုင်ခန့်အကွာတိုးတွင်းတနေရာမှာစက်တင်ဘာလ19ရက်နေ့ကလက်နက်တလက်အပါအဝင်ကြီးစံတွေလက်ပစ်ဘုံတွေနဲ့အတူဖမ်းမိတာဖြစ်တယ်လို့ရွာသားတွေကပြောပါတယ်။ဖမ်းမိတဲ့ AA တပ်ဖွဲ့ဝင်ကိုစစ်ဆေးချက်အရသူနဲ့ဆက်ဆက်တယ်လို့ယူဆတဲ့ရွာသားလေးဦးကိုလည်းတပ်မတော်ဘက်ကလိုက်ရှာနေတဲ့အတွက်အခုလိုရွာသားတွေကိုအပြင်ထွက်ခွင့်ပိတ်ထားလိုက်တာလို့ဆိုပါတယ်။အဲ့ဒီနေ့မနက်ပိုင်းမှာပဲရသေးတောင်မြို့နယ်ရေစိုးချောင်းကျေးရွာမှာအခြေစိုက်တဲ့ဗျူဟာမှုခရီးစဉ်မှာဘုံးပောက်ကွဲမှုဖြစ်ပွားခဲ့ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ရခိုင်ပြည်နယ်ကနေဆက်မြို့တွေဖြစ်တဲ့ဘူးဒီအောင်နဲ့မောင်နှုံးမြို့နယ်တွေမှာဩဂတ်စ်လနောက်ဆုံးအပတ်ကနေအခုရက်ပိုင်းအထိရက်ဆက်ဆိုသလိုတန်းနဲ့ချီတဲ့စိတ်ကြွဆေးပြားတွေကိုတပ်ဆိုင်ရာရဲတွေနဲ့နေကြားဆောင်တပ်ဖွဲ့တွေကဖမ်းဆီးရမိနေပါတယ်။စိတ်ကြွဆေးပြားဖမ်းဆီးရရှိမှုများပြားလာနေတယ်လို့လူငယ်တွေကြားမှလည်းသုံးဆွဲမှုကျယ်ပြန့်လာနေတဲ့အခြေအနေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါရရှင်။
ရခိုင်ပြည်နယ်ပူးတိတောင်နဲ့မောက်တော်မြို့နယ်အတွင်းကစိတ်ကြွဆေးပြောက်တွေဖက်စီရမိတဲ့အခြေအနေနဲ့ပတ်သက်ပြီးမောက်တော်ရေးစခန်းကရေးမှုကြော်များဝင်းကအခုလိုပြောပါတယ်
ဘုရားတရားကဘုရားချစ်တဲ့အစီအမံချစ်တဲ့ကြီးရည်ရပဲအဲ့ဒီအုပ်ချုပ်ကြောင့်လုံးဝဆူတာပဲဆိုတော့အုပ်ချုပ်ပေါ်တဲ့အခြေကဆက်မရရှိတယ်ဆိုတော့အဲ့ဒါ60%ပဲဆိုရင်ဒီလိုကိုကြီးကြီးကပြည့်ဒီကိစ္စမှာသူခိုင်းတဲ့တစ်ခါလေးပေါ့လောကမြောက်ဖဲလာပါဘူးကြာဥရရာအကြီးဘုရားကျွန်တော်ဆောလို့ချူပါတယ်
အဲ့ဒီဆေးပြတွေကိုစတာမာလ18ရာနေ့ကဘူးသီတော်မောက်ရကားလက်မှာသစ်တန်ရိုက်တစည်းကနေကာလတန်ဖိုးကျဲသိမ့်ပေါက်13000ကျော်ဖို့ရှိတဲ့စိတ်ကြွဆေးပြသိမ့်ပေါက်60ကျော်ကိုဖမ်းဆီးရမိခဲ့တာပါ။ဩဂုတ်လနောက်ဆုံးပတ်ကလည်းရေထည်မြောက်ပါလာတဲ့ပိုင်ရှင်မဲ့စိတ်ကြွဆေးပြ22သိမ့်ကျော်ကိုရသေးတော်မြို့နယ်အငူမော်ကြည့်ရွာကရေလုံးသားတအုပ်ဆေးယူရရှိခဲ့ပြီးနေချဆုံးတက်ကိုလွှတ်ပေးခဲ့တယ်လို့အဲ့ဒီနေ့မှာပဲမောက်ရမြို့မှာစိတ်ကြွဆေးပြ2သိမ့်ကျော်ကိုဖမ်းဆီးရမိခဲ့ပါတယ်။ဒီခိုင်ပင်နယ်အတွက်မှာစိတ်ကြွဆေးပြတွေဖန်စီရရှိမှုမြတ်ပြလာနေသလိုလူငယ်တွေကြားမှာလည်းသုံးဆွေးမှုခြေပြန့်လာနေတဲ့အခြေအနေကိုတော့ဘူးတိတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သင်ကအခုလိုပြောပါတယ်
ဒီလိုမျိုးဆိုရတာကတော့ကျွန်တော်တို့ဒီကြောင့်သားလူငယ်တွေရဲ့အကြမ်းပါလေဒီလူငယ်ရှိဖို့ကပြန့်နှံ့နေတယ်လို့ကျွန်တော်ပြောတယ်။ဒီမကြမကြကိုကျွန်တော်တို့ကြောင့်သားလူငယ်တွေအရာရေးစခန်းတော့ပြီးတော့ဖြည့်ချင်းရတဲ့အခြေအနေတွေရှိနေတယ်လို့ကျွန်တော်တို့အဲ့လိုပြရပါတယ
်။မူရိုက်ဆေးဝါတိုက်ဖြတ်တဲ့နေရာမှာသုံးဆွေသူတွေကိုအရေးယူတာထရောက်ရှားတဲ့သူတွေကိုတယောက်စာအရေးယူဖို့လိုတယ်လို့လည်းဦးထွန်းအောင်သင်ကအခုလိုစပြောပါတယ်
ဒီလားတခုမှာမွေးစီရောကိုကျွန်တော်သုံးစရဲအလေးသမီးတွေရှိကရတယ်ဆိုရင်ဒီနောက်ပိုင်းမှာလူတွေကဒါကိုနိုင်ချတဲ့ကလေးဆိုတာအဒီပေါ်မှာရှိခင်ပါတယ်သုံးစရဲသူကိုကျွန်တော်တို့ကအရေးကြီးတာထက်ကြီးကြီးမားမားရုံချတယ်ကိုပေါ်ထုတ်ပြီးတော့အရေးယူသင့်တယ်လို့မြင်ပါတယ်
မြန်မာအိနီရှာဘင်္ဂလားဒေ့ရှ်နိုင်ငံကကော့ဆပ်ဘဇာခရိုင်အတွက်မှာလည်းနေဆိုင်ဆိုသလိုမြန်မာဘက်ကဝင်လာတဲ့စိတ်ကြွဆေးပြောက်တွေကိုဖမ်းမိနေတဲ့အတွက်နှစ်ဖက်အနေချဆုံးတက်ဖွဲ့အလှန်တံအစည်းအဝေးတွေမှာလည်းမူရိုက်ဆေးဝါးနှိမ့်နှံ့ရာမှာမြန်မာဘက်ကပူပေါက်ပါဝင်ဖို့အမြဲတမ်းတောက်ဆမှုတွေရှိနေပါတယ်
Set Biro, Mobine, Time Yom Unit, Dringa, Tommy Dwe, Tom Biro, Lepame, MCL, Molamia, Bilemi, Sayomu, Tidaka, Lumu, Puesiri, Tidaka, Bidu Luturiga, Gangwa Kajabari, Tidaka, Nuyane, Bidansu, Senti, Gangwa Satin, Downsu, Tabime, Simanga, Yetame, Tinim, Drea, Dibau, Tinigoro means Nangane, Kulu, Susi, Ten Set Tabari.
Jamie to Tommy, Lepame, and see a bilemia say young nepatapi, Data country, Pisse China Sandago, Data can I should wing a coolu, Pio Vare. ကခုလိုဆက်ပြောပါတယ်တကယ်လို့မြပြီးအန်စီအာတောင်ကြီးနဲ့မောင်မယ်ဆိုလို့ရှိရင်နောက်ထပ်ပေါ်လာမဲ့တော်ပြီမှာဂျုံဂုံမီတို့ဒီသေးဘာဂုံမီတို့ဆိုတာလဲတောင်ကြီးတွေပဲဥပီနေတယ်ကြောင့်မို့ကျွန်တော်ဒေသခံတော့တော်တော်လေးကိုသိရတယ်ဖြစ်နေပါတယ်ဒေသခံတွေနေနဲ့ကြောင့်မီတို့တောင်ပြမှုကိုရတပ်ပေးဖို့နှစ်ကြိမ်တိုင်တိုင်လက်မှတ်ထိုးပြီးမုံမီနဲ့အစိုးရဌာနဆိုင်ရာတွေအပြင်ပြည်
ကိုတော့တို့တော့ကကျွန်တော်စစ်ထားတယ်စစ်ထားတဲ့စစ်ချက်ကဒီနေဆိုရပြီးတော့သူ့ပို့လိုက်တာပေါ့
တဲရခံတွေရဲ့တန်ကြားချက်အရမွန်ပြည်နယ်လွှတ်တော်နဲ့မွန်ပြည်နယ်ဆွေရဖွဲ့တော်ကစစ်ရုံကိုကွင်းစင်တွားရောက်စစ်ဆေးခဲ့ပြီးဖြစ်တော်လဲသဆောင်တရားထောက်ပြန်ပေးခြင်းမရှိသေးပါဘူး။ဒါပေမဲ့ MCN နဲ့ပတ်သက်ပြီးပြည်သူလွှတ်တော်မှမေးမြန်းထားတဲ့ပေါ်ပြည်ထောင်စုဆွေရဖွဲ့ရဲ့ပြန်လည်ဖြေချက်ချက်မှာဆက်လက်လဲပတ်မဲ့သဘောရှိနေပါတယ်။ကြမေးသွေးတောင်လျှက်စစ်တပ်အဖြစ်လဲပတ်မဲ့မော်လမြိုင်ပြည်လက်မြေစစ်ရုံဟာအမေရိကန်ဒေါ်လာတန်400ယင်းနှိမ့်မြောက်နှံထားပြီး2016ခုနှစ်နှစ်လပိုင်းခါမှာစတင်လဲပတ်သွားမယ်လို့စက်ရုံစီမံကိန်းအစီရင်ခံစာရသိရပါတယ
်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ကရင်ပြည်နယ်မဲတော်ဒေသအတွင်း DKPA ခွဲထွက်အဖွဲ့နဲ့ကရင်နယ်ခြားစောင့်တပ်အစိုးရတပ်မတော်ပူးပေါင်းတပ်တို့တိုက်ပွဲကြောင့်မဲတော်ဒေသခံရွာသား4000ကျော်မြန်ကြီးငူဒေသအတွင်းကိုစစ်ဘေးတိမ်းရှောင်နေရပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်။ VOA American အတန်ရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါလေ။ဒီစီဇန်ကိုရေဒီယိုကနေမနေ့၈နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေညကင်း၁နိုင်အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလေရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှိမြခင်ဗျာ။လူသားချင်းစာနာမှုအထောက်ကူပေးရေးစီမံဆောင်ရွက်မှုညီညာရေးနဲ့လုံခြုံရေးအကြမ်းဖက်ဝါဒဆွန့်ရောက်အကြမ်းဖက်လုပ်ရက်တွေအပေါ်တံပြန်ချေမှုန်းရေးအဆရှိတာတွေဟာကမ္ဘာကုလသမဂ္ဂအဖွဲ့ကြီးရဲ့80ကြိမ်မြောက်အထူးရေးညီလာခံကြီးကိုနိုင်ငံပေါင်း193နိုင်ငံနဲ့အတူတက်ရောက်မဲ့အမေရိကန်ပြည်ထောင်စုရဲ့ထိတ်တန့်ဦးစားပေးအရေးကိစ္စတွေပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အလုံးပါဝင်ဆောင်ရွက်ရေးမူကိုဆက်လက်ဆွဲကင်ထားပြီးသူ့နိုင်ငံရဲ့အကျိုးစီးပွားအောင်မြင်ဖြစ်ထွန်းရေးနဲ့ကမ္ဘာကြီးရဲ့တရားဝါပြောရေးညီညွတ်မှုရှိရေးစတာတွေကိုမြင့်တင်ဆောင်ရွက်နေပါတယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံတကာအဖွဲ့အစည်းရဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီးရှိဘာခရကာကပြောပါတယ်။အီသီယိုးပီးယား၊ဂျာမနီ၊ဂျော်ဒန်၊ဆွီဒင်၊မက္ကဆီကိုအစရှိတဲ့နိုင်ငံခေါင်းဆောင်တွေနဲ့အတူသမ္မတအိုဘားမားကုလအထွေထွေအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်းတို့ကမကထပြုလုပ်ကျင်းပမဲ့ဒုက္ခသည်များ၏ထိပ်သီးညီလာခံမှာလူသားချင်းစာနာမှုအထောက်ကူပေးရေးစီမံဆောင်ရွက်မှုကိစ္စဟာဦးစားပေးဆွေးနွေးကြမယ့်အကြောင်းအရာဖြစ်ပါတယ်။ထိပ်သီးအစည်းအဝေးမှာသမ္မတရဲ့အတိအမှတ်ပြုပြောဆိုတာတွေဟာဒီကနေ့နဲ့မနေ့ဖန်သတင်းစာကောင်းကြီးပိုင်းတွေတက်တာမဟုတ်ဘဲလူသားချင်းစာနာမှုကူညီဆောင်ရွက်ရေးမှာအရှိတဖြင့်အားစိတ်ကြိုးပမ်းနေဖို့ဖြစ်ပါတယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးမစ္စခရူကာကပြောပါတယ်။ဒီထိပ်သီးအစည်းအဝေးကနေဒုက္ခသည်တွေပြန်လည်အခြေချနေထိုင်ရေးအစီအစဉ်တွေတိုးမြှင့်လှုပ်ဆောင်ရေးဒါမှမဟုတ်တ တရားဝင်လက်ခံဝင်ပေးတဲ့နီလန်းသစ်တွေဒုက္ခတွေရဲ့ပညာရေးနဲ့တရားဝင်အလုပ်လုပ်ကံဝင်ပြည်ရေးကနေဒုက္ခတွေနဲ့သူတို့ကိုလက်ခံတဲ့လူမှုအဖွဲ့အစည်းတွေအတွက်အကျိုးမြတ်ရရှိစေရေးအခွင့်အလမ်းသစ်တွေအပါအဝင်လူသားချင်းစာနာမှုအထောက်အကူပေးရေးကုလသမဂ္ဂရဲ့အဆိုပြုထားချက်တွေကိုအပြေရှားနိုင်လိမ့်မယ်လို့ကျွန်တော်တို့ကညွှန်မှန်းထားပါတယ်ဆိုပြီးသူမကပြောပါတယ်ဆီးရီးယားလီဘီးယားယေမန်အပါအဝင်တခြားအရေးဒုက္ခကြုံနေရတဲ့တိုင်းပြည်တွေအတွက်နိုင်ငံရေးနည်းလမ်းနဲ့ကုလသမဂ္ဂဆောင်ရွက်နေမှုကိုအမိပြုတ်ပြီးတော့ဒီတိုင်းပြည်တွေရဲ့ညီညာရေးနဲ့လုံခြုံရေးအတွက်ကြိုးပမ်းလှုပ်ဆောင်ချက်တွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံအားပေးနေမှာဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာစီးရီးယားအရေးကိုအာရုံစိုက်ဆွေးနွေးမဲ့လုံခြုံရေးကောင်စီအစည်းအဝေးကိုတက်ရောက်မှာဖြစ်တယ်လို့လီဘီးယားနိုင်ငံအရေးနဲ့တခြားဝန်ကြီးအဆင့်အစည်းအဝေးတွေကိုပူးတွဲကမကထပြုလုပ်ပြီးတော့ကျင်းပဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုဟာကုလသမဂ္ဂကဆောင်ရွက်နေတဲ့ပြည်ပခန့်ဖြစ်ပွားမှုဟန်တားရေးဂျာဝင်စစ်ဆက်ညှိနှိုင်းရေးနဲ့ညီညာရေးတည်ဆောက်မှုအစရှိတဲ့လုပ်ငန်းစဉ်တွေအဆင်ပြေကောင်းမွန်စေဖို့ရည်ရွယ်ပြီးတော့ကုလသမဂ္ဂညီညာရေးထိန်းသိမ်းမှုဆောင်ရွက်မှုပေါ်အရင်ကထားရှိပြီးဖြစ်တဲ့တန်ဋိဌာန်အတိုင်းဆက်လက်ဆောင်ရွက်နေပါတယ်။တစ်ချိန်တည်းမှာပဲညီညာရေးထိန်းသိမ်းမှုတပ်ဖွဲ့တွေရဲ့လုပ်ငန်းတွေကိုလည်းတာဝန်ခံမှုရှိရှိနဲ့လှုပ်ဆောင်နေပါတယ်။အမေရိကန်ပြည်ထောင်စုဟာအားလုံးနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကျန်းဖက်ဝါဒနဲ့အစွန်းရောက်တမားတွေအိုက်ဇဲအဖွဲ့နဲ့တခြားအစွန်းရောက်အုပ်စုတွေရဲ့အကျန်းဖက်လုပ်ရည်တွေပြည်ပကနေပါဝင်နေကြတဲ့တက်ခရီးတမားတွေအပေါ်တံပြန်ချေမှုန်းရေးအစရှိတာတွေကိုအချိန်အဟုန်မြင့်ပြီးတော့လှုပ်ဆောင်နေပါတယ်။ကုလအတွင်းမှုချုပ်ရဲ့အစွန်းရောက်အကျန်းဖက်မှုဟန်တားရေးအစီအစဉ်အကောင့်ထဲဖော်ရမှာပုံမှုအားကောင်းလာအောင်စွမ်းရည်မြင့်တင်ပေးဖို့လည်းကျွန်တော်တို့ကကြိုးပမ်းနေပါတယ်။အမေရိကန်ပြည်ထောင်စုဟာတခြားအရေးကြီးတဲ့ကိစ္စရပ်တွေကိုလည်းတခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့အတူရှေ့ဆက်ပြီးတော့တိုးမြင့်လှုပ်ဆောင်နေပါတယ်လို့လက်ထောက်နိုင်ငံသားရေးဝန်ကြီးခရော့ကာကပြောပါတယ်။အဲ့ဒါတွေကတော့ဥတုရာသီပြောင်းလဲမှုကိစ္စတိုးတက်ဖွံ့ဖြိုးမှုထိန်းသိမ်းရေးလူ့အခွင့်အရေးနျူကလ িয়ার လက်နက်ဖျက်သိမ်းရေးနဲ့ကုလသမဂ္ဂပြုပြင်ပြောင်းလဲရေးအစရှိတာတွေဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘုံမဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့လဲသောတာရှင်တွေနားဆင်လို့တဲ့တိတ်တချင်းတွေတောင်းယူလို့လဲဆိုရင် VOA ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ကျမတို့ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မရှင်။အစီအစဉ်ဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါဦးမယ်ရှင်
။မြောက်ကိုရိုလိုင်းနားပြည်နယ်ရှာလော့မြို့မှာဖြစ်ပွားခဲ့တဲ့အာဖရိကနယ်ပွားအမေရိကန်အမျိုးသားတူကိုရဲကပစ်ခတ်မှုအငင်းပွားပွဲဖြစ်ရတဲ့ဗီဒီယိုကွေကိုထုတ်ပေးဖို့တောင်းဆိုနေပေမဲ့ရဲကထုတ်မပေးပါဘူး။ဒါပေမဲ့သူ့ရဲ့မိသားစုဝင်တွေတောင်းဆိုမှုကိုတော့လိုက်ရောပြီးတီးတန့်ပြသခဲ့တယ်လို့ရှာလော့မက်ကန်ဘတ်ကရဲချုပ်ကာပတ်နီကကျတဲ့ပရင်းနေမှာသတင်းတောက်တွေကိုပြောပါတယ်။ကျတဲ့ပရင်းနေမှာပဲမချေနှက်ကြတဲ့လူတို့ဟာဆန္ဒပြပွဲတွေကိုဆက်လက်လှုပ်ဆောင်နေကြပါတယ်။ကုလသမဂ္ဂနဲ့အာဆီယံတို့ကြားဆက်ဆံမှုဟာဆက်လက်ပြီးလင်းနဲ့ခိုင်မာစွာရှိနေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကစက်တဘာ22ရက်ကျတဲ့ပရင်းနေကျင်းပတဲ့အာဆီယံကုလသမဂ္ဂဝန်ကြီးများအဆင့်အစည်းအဝေးအဖွဲ့မိန့်ခွန်းမှာပြောကြားလိုက်ပါတယ်။အာဆီယံဒေတာရင်းအဖွဲ့ပေါင်းစုံဘက်ပေါင်းစုံပေါင်းနဲ့ငင်းချင်းလုပ်ငန်းရှင်တွေလုပ်နေတဲ့မြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေကိုလည်းအတွင်းမှုချုပ်ကကြိုဆိုလိုက်ပါတယ်။ကရှမီးယားဒေသကဆန္ဒပြသူတွေကိုနှိမ်နှင်းတာနဲ့ပတ်သက်ပြီးပါကစ္စတန်အစိုးရရဲ့ဝေဖန်မှုကိုအိန္ဒိယကပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပြီးပါကစ္စတန်ကိုမှတ်တမ်းတင်ရမယ်အကြမ်းဖက်နိုင်ငံတစ်နိုင်ငံလို့ခေါ်ဆိုလိုက်ပါတယ်။ကိုဝင်ဆောင်စင်မှာဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့မိခင်တွေကနေမွေးဖွားလာတဲ့ကလေးငယ်တွေမှာမွေးရပါပြဿနာတွေဖြစ်စေတဲ့ဇီကာဗိုင်းရပ်စ်ပိုးကိုတိုက်ဖျက်နိုင်မယ်ကာကွယ်ဆေးထုတ်လုပ်ဖို့သုတေသနပညာရှင်တွေကြိုးပမ်းနေတာဟာနှီးစက်လာနေပြီဖြစ်ပါတယ်။အမျိုးသားကျန်းမာရေးဌာနကသုတေသနပညာရှင်တွေစမ်းသပ်လေ့လာနေစေဇီကာကာဝယ်ဆေးဟာခန္ဓာကိုယ်ရဲ့အခုခံစွမ်းအားစနစ်နဲ့တံပြန်နိုင်မဲ့မျိုးရိုးဗီဇဆိုင်ရာ DNA နည်းပညာကိုအသုံးပြုထားတဲ့ဆေးမျိုးစသစ်တစ်မျိုးလည်းဖြစ်ပါတယ
်။တောက်ကြနေမနေ့ကနောက်ဆုံးရထားတဲ့မြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနေ့အတွက်အစည်းအဝေးထုတ်လွှင့်ရေးမှုတွေကတော့နန်းထွေးရင်နဲ့မန်အင်ဂျင်နိုင်တို့ဖြစ်ကြပါတယ်။အတန်ဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ရှင်။ကျွန်မကတော့ခွာညိုပါ။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.